Welcome to the Voice of America in Burmese.
Mingla bawng ne piso ne ne tit pye cha ba de nya. VOA America na ye 2019 khu ne zon lai la 13 ye jadabari ni mane khin a season ne go American bi rong su Washington DC myo do a ni line no meter 30 40 48 50 do a ni sa tin thau lwin ni ba bi. ကျွန်တော်ညဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါ FBI အကြီးအကဲပြစ်ခတ်ထားဖို့သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားသူကိုတက်လွတ်တော်တရားရေးကော်မတီကဗိုလ်ဒူးနေမှာမေးခွန်းနေမေးပြီးကြားနာခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာပြည်နယ်သမ္မတနဲ့တွေ့ဆုံဆွေးနွေးဖို့ပါရီမြို့တော်ကိုဗိုလ်ဒူးနေမှာထွက်ခွာဖို့ရှိပါတယ်ကုလသမဂ္ဂထူးဆန်းစစ်ဆေးမှုမစ်ရန်ရင်းလျာဗိုလ်ဒူးနေကစစ်တွေနဲ့ဘူးတီတော်မြို့တွေကိုတော်ပါတယ်ဒီတဲ့တွေအပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာအပါဝင်အာရှဖိစိတ်ဒေတာတွင်အမေရိကန်ဥဆောင်မှုနဲ့ပတ်သက်လို့ဒီမိုကရေစီရေးလူ့အခွင့်အရေးဆိုင်ရာလွှတ်တော်ကြားနာပွဲတစ်ရက်ကို Washington DC မှာပြီးခဲ့တဲ့နိုင်ပိုင်းတွင်ကျင်းပခဲ့ပါတယ်
။ But then democracy needs to deliver. I mean she has been voted. I mean what people have been seeking was a credible election.
မြန်မာပြည်ဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းဒက်ရစ်မစ်ချယ်ပြောကြားသွားတာပါဒီအကြောင်းသတင်းလေးပြီးမှတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ကုလအထူးကိုယ်စားလှယ်မစ်ရန်ဟီလီရဲ့ခရီးစဉ်နဲ့အတူဒီထိုင်းနိုင်ငံမှာကနေထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုပြန်လာကြပြီးမှတခါထိုင်းကိုပြန်သွားကြတဲ့မြန်မာတွေဘာကြောင့်အဖမ်းခံရသလဲဆိုတာနဲ့ဒီမကြခင်အခအဖို့ရှိတဲ့ FBI အကြီးကဲနဲ့ပတ်သက်ပြီးတဲ့ကြားနာဝဲအကြောင်းကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့ဒီစီဇန်နဲ့မတိုင်ခင်ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဂျန်နိုင်တို့ကပြောပြပေးပါအောင်ဗျာ
။အမေရိကန်ပြည်ထောင်စု Federal စုံစမ်းစစ်ဆေးရေးဘူရို FBI အနေနဲ့လူငန်းတာဝန်တွေကိုလုဆောင်တဲ့နေရာမှာနိုင်ငံရေးဩဇာလွှမ်းမိုးမှုကနေကင်းရှင်းရမယ်ဆိုတဲ့အတိုင်းဆက်ပြီးလုဆောင်သွားမယ်လို့ FBI အကြီးကဲဖြစ်ခံထားဖို့သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားသူကပြောပါတယ်။ဒီထဲမှာ2016ခုနှစ်သမရယူကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တယ်ဆိုတဲ့ဆူဆွဲချက်တွေအပေါ်အတူးစုံစမ်းစစ်ဆေးရေးမှုကစုံစမ်းစစ်ဆေးနေတာလည်းပါဝင်ပါတယ်။တရားပြန်ရှိနေတူလည်းဖြစ်တရားရေးဌာနတာဝန်ရှိသူတူလည်းဖြစ်တဲ့ Christopher Ray ဟာဗိုလ်ဒူးနေကလုပ်တဲ့သူ့ကိုခန့်ထားရေးဆိုင်ရာထက်လွတ်တော်တရားရေးကော်မတီစမ်းစစ်ကြားနာပွဲမှာကော်မတီဝင်လွှတ်တော်အမတ်တွေကမေးမြန်းတာတွေကို၄နာရီကြာဖြေဆိုခဲ့ပါတယ်။လွှတ်တော်အမတ်တွေအဓိကမေးမြန်းကြတဲ့အထက်မှာတစ်ခုကတော့သူဟာသမရကခန့်ထားတာဖြစ်ပေမဲ့သမရရဲ့လွှမ်းမိုးမှုကနေကင်းလွတ်ပြီးတီးခြားလွတ်လပ်စွာလုပ်ကိုင်နိုင်ပါမလားဆိုတာပါပဲ။သူကတော့ဒီချက်ကိုအလေးနဲ့အာမခံဖြစ်ဆိုသွားပါတယ်။သူရဲ့လှုပ်ဆောင်ချက်မှာနိုင်ငံရေးပြောကားနဲ့ဖြစ်ဖြစ်ဩဇာချိန်ဝန်နဲ့ဖြစ်ဖြစ်လွှမ်းမိုးတာမျိုးကိုလုံးဝလက်ခံမှာမဟုတ်သလိုအဲ့လိုဖိအားတွေကြောင့် FBI ရဲ့စုံစမ်းစစ်ဆေးမှုတစ်ခုခုကိုအလျှော့ပေးမှဆွန့်လွတ်လိုက်မှာမဟုတ်ဘူးလို့ပြောသွားပါတယ်။ဒီအကြောင်းသတင်းဆောင်မကိုသတင်းတွေကြေညာပြီးမှနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ American သမ္မတဒေါ်နယ်ထရမ့်ဟာပြင်သစ်သမ္မတ Emmanuel Macron နဲ့တွေ့ဆုံဆွေးနွေးဖို့အတွက်ပါရီမြို့တော်ကိုဘုဒ္ဓနေ့ညဘက်မှာထွက်ခွာဖို့ရှိပါတယ်။အရင်တုန်းကတော့ Mr. Trump ကပါရီမြို့တော်ဟာအကြမ်းဖက်ဝါဒဇွဲတိုက်ခိုက်ခံရမှုတွေကြောင့်ဘေးကင်းလုံခြုံမှုမရှိတဲ့မြို့တစ်မြို့ဆိုပြီးတော့ပြောခဲ့ဥပါတယ်။ပြင်သစ်သမ္မတ Macron နဲ့ Trump တို့ဟာအကြမ်းဖက်ဝါဒတံပြန်နေတဲ့ကိစ္စဆွေးနွေးကြမှာဖြစ်သလိုဒုတိယကမ္ဘာစစ်မှာ American တပ်ဖွဲ့တွေစပြီးပါဝင်တိုက်ခိုက်ခဲ့တဲ့နှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားကိုလည်းတက်ရောက်မှာဖြစ်ပါတယ်လွန်ခဲ့တဲ့တစ်နှစ်မှာ Mr. Trump ကပါရီမြို့တော်ဟာတိတ်ကိုအထိမ်းကွက်မဲ့ဖြစ်နေပြီးတော့တိတ်ကိုအန်ဒီရဲ့ကြီးနေပြီလို့ပြောခဲ့ဘူးသလိုတိတ်မကြသေးခင်တုန်းကတော့ IS အစိုးရအဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ပါရီဟာကမ္ဘာထိပ်တန်းခီးသွားနေရတဲ့ခုအဆင့်ကနေရောကျလာနေပြီလို့လည်းပြောခဲ့ဥပါတယ်ဖန်လုံရင်တန်ငွေထုတ်လွှတ်မှုထိန်းချုပ်ရေးဆိုင်ရာပါရီသဘောတူစာချုပ်ကနေ2015ခုနှစ်မှာအမေရိကန်နှုတ်ထွက်လိုက်တဲ့အချိန်တုန်းကလည်း Facebook ကိုကိုစားပြုဖို့သူ့ကိုရွေးကောက်တင်မြှောက်ထားတာပါရီကိုကိုစားပြုဖို့မဟုတ်ဘူးဆိုပြီးတင်စားပြောခဲ့ပါသေးတယ်Facebook ဆိုတော့ American Pennsylvania ပြည်နယ်ကမြို့တစ်မြို့ဖြစ်ပါတယ်။ဒါပေမဲ့အခု၂ရက်ကြာခရီးစဉ်အတွင်းမှာတော့မကြသေးခင်ကမှသမ္မတဖြစ်လာတဲ့ Mr. Macron နဲ့တွေ့ဆုံဖို့စစ်ဘက်တာဝန်ရှိသူတွေနဲ့အနည်းလည်းသာစားဖို့ Napoleon Bonaparte ရဲ့အုပ်ဂုကိုသွားကြည့်ဖို့အစီအစဉ်လေးအပြင်တောက်ကြနေမှာတော့ပြင်သစ်ရဲ့အဓိကအားလဲရတစ်ခုဖြစ်တဲ့ Bastille Day လို့ခေါ်တဲ့ပြင်သစ်အမျိုးသားနေ့အခမ်းအနားကိုတက်အောင်မှာဖြစ်ပါတယ်ခင်ဗျာ
။အခုဗန္ဒာရေးနှစ်တွင်အမေရိကန်ပြည်ထောင်စုကလက်ခံခဲ့တဲ့ဒုက္ခသည်အစီအတွက်ဟာ9000ကျော်တော့ပါပြီ။ဒါဟာအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးသွားတွေနဲ့ဒုက္ခသည်တွေပေါ်ကန့်သက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အုပ်ချုပ်ရေးအမိန့်နဲ့သတ်မှတ်ထားတဲ့အရေးအတွက်ပါ။ဒါပေမဲ့လည်းလက်ပေါင်းများစွာမတည်ငြိမ်မှုနဲ့ဥပဒေရေးအခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်တရားရုံးကမကြာသေးခင်ကချမှတ်လိုက်တဲ့ကင်းလွတ်ခွင့်အောက်မှာနောက်ထပ်ဒုက္ခသည်တွေဘယ်လောက်ထိအမေရိကန်ပြည်ထောင်စုကိုရောက်လာမလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေပါတယ်။အမေရိကန်တရားရုံးချုပ်ရဲ့ကင်းလွတ်ခွင့်အရအမေရိကန်ပြည်ထောင်စုအတွင်းမှာမိသားစုဒါမှမဟုတ်ပိုင်ဆိုင်မှုရှိနေတဲ့သူတွေကိုကင်းလွတ်ခွင့်ပေးထားတာပါ။ဘူဒူးနေ့နေ့လယ်ပိုင်းအထိအမေရိကန်ပြည်ထောင်စုကလက်ခံလိုက်တဲ့ဒုက္ခသည်အရေအတွက်ဟာစုစုပေါင်း986ရောက်ဖြစ်ပါတယ်။ သမ္မတဘရက်အိုဘားမားလက်ထက်ကဒုက္ခသည်တသိန်းတစ်သောင်းထိလက်ခံမှုသတ်မှတ်ခဲ့ပြီးအခုသမ္မတထရမ့်လက်ထက်မှာ9000ပဲလက်ခံမှုသတ်မှတ်ထားတာပါ။အဲကြောင့်လဲဒီနှစ်အတွင်းအမေရိကန်မှာအခြေချနေထိုင်ခွင့်ရတဲ့မြန်မာနိုင်ငံသားဒုက္ခသည်အခြေအတွက်လည်းတော်တော်လေးနှေးသွားတယ်လို့အမေရိကန်ပြည်ထောင်စုအင်ဒီယားနားပြည်နယ်မှာမြန်မာဒုက္ခသည်ကူညီမှုလုပ်ငန်းတွေဆောင်ရွက်နေတဲ့ BACI မြန်မာအမေရိကန်လူမှုရေးအသင်းရဲ့ဥက္ကဋ္ဌဒေါက်တာရူဒင်းငါက VOE ကိုပြောထားဥပါတယ်ဒေါက်တာရူဒင်းငါတို့အသင်းရဲ့စီရင်ကောက်ယူမှုအရ2005ခုနှစ်နောက်ပိုင်းကစလို့အမေရိကန်ရောက်မြန်မာဒုက္ခသည်အခြေအတွက်ဟာ2,300လောက်ရှိပါတယ
် UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေကြာသပတေးမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာကြောင်းနေတဲ့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂဒုစုံစမ်းစစ်ဆေးမှုမစ်ဆန်ကြီးလီယာအင်္ဂါနေ့ကရခိုင်ပြည်နယ်စစ်တွေမျိုးနဲ့ဘူးတိတော်မျိုးနယ်တွေကိုသွားပါတယ်။စစ်တွေမှာပြည်내ဆွေးရောက်ဖွဲ့နဲ့တွေ့ခဲ့တယ်လို့မြို့မြို့ဖားတွေနဲ့လည်းတွေ့ဆုံပါတယ်။အဲဒီနောက်ဘူးဒီတော်ထောင်ကိုသွားပြီးပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်ဖြစ်စဉ်နဲ့ဆက်ဆက်ပြီးတော့ဖမ်းဆီးခံထားရသူတို့နဲ့တွေ့ဆုံပါတယ်။ထောင်မှာ2နာရီလောက်ကြာအောင်နေသွားပြီးတော့သူတွေ့ကျင်သူတွေနဲ့တွေ့နိုင်အောင်တရားအခမ်းအစီအစဉ်ပေးခဲ့တယ်လို့ဘူးဒီတော်အချင်းထောင်တာဝန်ရှိသူတို့က VOE ကိုပြောပါတယ်။မင်းဆန်ကြီးလေစစ်တွေမျိုးကိုရောက်သွားချိန်မှာသူ့ကိုကန့်ကွက်ဆန္ဒပြသူတွေနဲ့လည်းဂျုံခဲ့ရတယ်လို့ခီးစင်မှာအတူလိုက်ပါသွားတဲ့ရန်ကုန်ကုလသမဂ္ဂသတင်းပြန်ကြားရေးရုံးကတာဝန်ရှိသူဦးရေဝင်းက VOE ကိုပြောပါတယ်။ဇူလိုင်လ2ရက်နေ့ကစတင်ပြီး2ရက်ကြာမြင့်မဲ့အခုခီးစဉ်အတွင်းမှာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့ကိုလည်းတွားဖို့စီစဉ်ထားပေမဲ့လူညိုရေးအခြေအနေတချို့ကြောင့်ခီးစဉ်တချို့ကိုတွားခွင့်ပြုမှာမဟုတ်ဘူးလို့အစိုးရဘက်ကပြောထားပါတယ်။ဒါပေမဲ့လည်းဘယ်လိုနေရာတွေကိုတွားခွင့်မပြုဘူးဆိုတာကိုတော့တိတိကျကျမပြောသေးပါဘူး။ဒါ့အပြင်အခုခီးစဉ်ဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီကချမှတ်ထားတဲ့အချက်အလက်ရှာဖွေဖော်ထုတ်ရေးမစ်ရှင်နဲ့ပတ်သက်ခြင်းမရှိစေဘူးလို့အစိုးရကအတိအပြည့်အကြောင်းကြားထားပါတယ်။ကုလသမဂ္ဂထုတ်ကိုယ်စားလှယ်ဟာတနည်းကို2ချိန်မြန်မာနိုင်ငံကိုလာရောက်ပြီးလူခွင့်ရေးအခြေအနေတွေကိုဆက်စစ်လေ့လာပြီးတော့ဒီခီးစဉ်အတွင်းတွေ့ရှိချက်တွေကိုအောက်တိုဘာလမှာကျင်းပမဲ့ကုလသမဂ္ဂထုတ်ရည်ညီလာခံမှာတင်သွင်းမှာဖြစ်ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ပြည်စုံဝင်တဲ့သတင်းတွေပြီးမှစောင့်မျှော်နားဆင်နေပါတယ်
။မလေးရှားနိုင်ငံမှာတရားမဝင်အလို့သမားတွေကိုဖမ်းဆီးနေတာမှာဒီလာအထွေနိုင်ငံသား3,000ကျော်ကိုဖမ်းထားပြီးဖြစ်ပါတယ်။ဒီထဲမှာမြန်မာနိုင်ငံသားတွေအများအပြားပါဝင်ပြီးတော့အများစုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့ AFP သတင်းတပုတ်မှာရေးထားပါတယ်။နောက်ဆုံးဖြစ်ရမှာဆိုရင် Dixon စစ်ကမ်းမြို့ကဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာဗိုလ်ထုနေမင်းပိုင်းကတရားမဝင်အလို့သမားဒါဇင်ပေါင်းများစွာကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။ဒီလို့ရဲ့ပေါ်ဝေဖန်တာတွေရေရေမြမြထွက်နေပြီးတော့တိုင်းပြည်မှာတရားမဝင်အလို့သမားအရေးအတွက်ကိုရှော့ချကျင်တာနဲ့ပဲအားနည်းတဲ့သူတွေအပေါ်မှာဖိနှိပ်တာမျိုးမဖြစ်တဲ့အကြောင်းလူခွင့်ဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ကဗိုလ်ထုနေမှာပဲကြီးညာချက်တစ်စောင်ထုတ်ပြန်ပြီးတော့ဝေဖန်ပြောဆိုပါတယ်။ဒါပေမဲ့လည်းမလေးရှားလူမှုကြီးကြပ်ရေးဌာနဒုတိယညွှန်ကြားရေးမှူးဂျက်ဖာမိုဟာမက်ကတော့တနင်္ဂနွေလုံးမှာဖမ်းဆီးတာတွေကိုဆက်လုပ်သွားမယ့်အကြောင်းနဲ့ဒါနဲ့ပတ်သက်ပြီးဆောင်ပုဒ်တစ်ခုတောင်မှချထားကြောင်းအဲ့ဒါကတော့နေတိုင်းစီမံချက်ရှိတယ်ဆိုတာပါပဲဖြစ်ကြောင်းပြောထားပါတယ်။အင်္ဂါနေ့တုန်းကလုံးတဲ့စီမံချက်တစ်ခုထဲမှာကိုပဲလူပေါင်း89ယောက်ကိုဖမ်းဆီးခဲ့တယ်လို့သူကဆိုပါတယ်။ဒါပြင်နိုင်ငံသားအလုပ်သမားတွေကိုအလုပ်ပေးထားတဲ့အလုပ်ရှင်60ကျော်ကိုလည်းဖမ်းဆီးခဲ့ပါတယ်။မလေးရှားနိုင်ငံမှာတရားမဝင်အလုပ်သမားတန်းတဲ့ချီပီရှိမယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ
။နိုင်ငံပေါင်း163နိုင်ငံကလူငယ်တွေပါဝင်ရှင်ပြန်ကြမယ်။ကမ္ဘာလုံးဆိုင်ရာဆေးရုပ်ပြိုင်ပွဲမှာမြန်မာနိုင်ငံကလူငယ်တွေဦးလည်းပါဝင်ရှင်ပြန်ကြမှာဖြစ်ပါတယ်။ဒီပြိုင်ပွဲကိုအမေရိကန်ခြေဆိုင် First Global ဆိုတဲ့အဖွဲ့ကကမ္ဘာကထားပြုပြီး Washington DC မြို့တော်က Dar Constitutional Hall မှာဇူလိုင်လ16ရက်နေ့ကနေ17ရက်နေ့ထိလုပ်မဲ့ပြိုင်ပွဲကိုရန်ကုန်နည်းပညာတက္ကသိုလ်ကကျောင်းသားနှစ်ဦးပါဝင်ရှင်ပြိုင်ကြမှာပါ။မောင်ဖုံးတီဟာကျော်နဲ့မောင်ဝေယာအောင်တို့နှစ်ဦးစလုံးဟာတတိယနှစ် Mechatronics ဘာသာရပ်အဓိကကျောင်းသားတွေဖြစ်ကြပြီးသူတို့နှစ်ဦးဟာ Team မြန်မာဆိုပြီးဖွဲ့ထားတဲ့အဖွဲ့ထဲမှာပါဝင်သူတွေဖြစ်ပါတယ်။သူတို့တိစောက်ထားတဲ့ဆက်ရုပ်ဟာဘောလုံးလေးတွေကိုကောက်သိမ်းနိုင်ပြီးတဲ့နောက်တတ်မှတ်နေရာမှာတွားထည့်ပြီးအားလုံးပြီးတဲ့အခါဘေးပတ်လည်မှာရှိတဲ့ဘားရန်ကိုမြေပြင်နဲ့လုံးဝမထိပဲခိုထားပြီးတော့ပြိုင်ပွဲဝင်ရမယ်အကြောင်းသူတို့ရဲ့ Facebook စာမျက်နှာမှာရှင်းပြထားပါတယ်။လာမယ့်တနင်္ဂနွေနေ့ဇူလိုင်လ16ရက်နေ့ဒေသစံတော်ချိန်ညနေ 9:00 ခွဲမှာဖွင့်ပွဲအခမ်းအနားလုပ်ပြီးဇူလိုင်18ရက်တနင်္လာနေ့မှာပြိုင်ပွဲစဉ်1ကနေ3အင်္ဂါနေ့မှာပြိုင်ပွဲစဉ်4ကနေ6အထိကျင်းပပြီးတဲ့နောက်အင်္ဂါနေ့ညနေပိုင်းမှာပိတ်ပွဲနဲ့စုပေးပွဲအခမ်းအနားကိုကျင်းပမှာဖြစ်ပါတယ်။
ပါလီကျွန်းရွယ်စားလောက်ရှိတဲ့ရေခဲတောင်ကြီးဟာအန်တတိကတိုက်ကနေကွဲထွက်သွားတယ်လို့သိပ္ပံပညာရှင်တွေကပြောကြလိုက်ပါတယ် A68 လို့နာမည်ပေးနိုင်ခြင်းရှိတဲ့အဲ့ဒီရေခဲတောင်ကြီးဟာအကျယ်အားဖြင့်တော့ 9,800 စတူဒန့်ကီလိုမီတာအလေးချိန်အားဖြင့်တော့ဘီလီယံ1,000ရှိတဲ့တန်ချိန်ရှိတာကြောင့်ကမ္ဘာ အကြီးဆုံးနေတဲ့ကတခုဖြစ်ပါတယ်အဲဒီရေခဲတောင်ကြီးဟာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းထက်ကိုပဲအနည်းငယ်ကြီးပါတယ်ကမ္ဘာကြီးပူနွေးမှုကြောင့်ရေခဲတောင်တွေကွဲထွက်တာပိုပြီးမြန်ဆန်စေတယ်လို့ယူဆနိုင်ပေမဲ့လည်းရေခဲတောင်တွေကွဲထွက်တာကတော့သဘောဖြစ်စဉ်တစ်ခုဖြစ်ပါတယ်အခုဒီကွဲထွက်သွားတဲ့ရေခဲတောင်ကြီးဟာအန်တတိကတိုက်လာစန်စီရေခဲလော်ကြီးကနေကွဲထွက်နေတာလားနဲ့ချီရှိသွားပြီဖြစ်ပါတယ်ဒီဖြစ်ရကြောင်းကမ္ဘာပင်လယ်ရေမျက်နှာပြင်အမြင့်ဟာချက်ချင်းတက်လာတာမရှိသေးကြောင်းဒါပေမဲ့အဲ့ဒီနေရာမှာရှိတဲ့တင်းမောတွေအတွက်တော့အန္တရာယ်ရှိတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ခင်ဗျာ
ကျွန်တော်ဗီဒီယိုနေမနဲ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VU ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာကရော VUA Burmese ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေမတင်ဆက်ခင်အခုအရင်ဆုံးနိုင်ငံတကာသတင်းတွေကိုကြည့်အောင်ပါအမေရိကန်ပြည်ထောင်စုဖက်ဒရယ်စုံစမ်းရေးဘျူရို FBI ရဲ့ညွှန်ကြားမှုအဖြစ်ခံထားဖို့သမ္မတဒေါ်နယ်ထရမ့်ကအမည်စင်းတင်သွင်းထားတဲ့ခရစ်စတိုဖာရေးဟာသူ့ကိုခံထားရေးစစ်ဆေးကြားနာပွဲအဖြစ်ဗုဒ္ဓဦးနေ့ကအထက်လွှတ်တော်တရားရေးဆိုင်ရာကော်မတီရှေ့မှောက်မှာလွှတ်တော်အမတ်တွေရဲ့မေးမြန်းချက်တွေကိုဖြေကြားခဲ့ပါတယ် FBI ညွှန်ကြားမှုဟာသူ့ကိုခံထားတဲ့သမ္မတနဲ့တီးခြားကင်းလွတ်စွာဒီလွတ်လပ်စွာနဲ့အဖွဲ့ကိုဥဆောင်နိုင်မှာမလားဆိုရဲအစိုးရင်ပူပန်မှုတွေရှိနေကြတာပါဒီအကြောင်းကိုကြော်ကြော်သိန်းကဆက်ပြောပြမှာပ
ါတရားပြန်ရှိနေသူလည်းဖြစ်တရားရေးဌာနတာဝန်ရှိသူလည်းဖြစ်တဲ့ရေးဟာတရားရေးကော်မတီရဲ့ဂျာနာပွဲမှာအမတ်တွေရဲ့စိုးရင်ချက်ကိုချက်ချင်းပဲကြားခဲ့ရပါတယ် FBI ညွှန်ကြားရေးမှုဟာသမရအတွက်လှုပ်လှုပ်တာမဟုတ်တဲ့အကြောင်းအခြေခံဥပဒေနဲ့တရားဥပဒေအတိုင်းလှုပ်ဆောင်ရပြီးအမေရိကန်လူထုအတွက်လှုပ်ဆောင်ရတာဖြစ်ကြောင်းနိုင်ငံရေးပြောကနဲ့ဝင်ဆွတ်ဖက်ဖို့ဘယ်လိုကြိုးစားတာမျိုးကိုပဲမဆိုကြံ့ကြံ့ခံရင်ဆိုင်နိုင်တဲ့စွမ်းအားနဲ့ယူသားတည်ကြည်မှုရှိရမှာဖြစ်ကြောင်းဒီမိုကရက်ထက်လွတ်တော်မှတိုင်းဖန်စတိုင်ကသူ့ရဲ့အဖွင့်မှာစကားမှာပြောသွားပါတယ်ရေးကလည်းအဲ့ဒီအတိုင်းသူလှုပ်ဆောင်မှာဖြစ်တယ်ဆိုတာအထက်လွတ်တော်မှဖန်စတိုင်ကိုရောကြံတဲ့ကောမဒီဝင်တွေကိုပါချက်ချင်းပဲအာမခံပြောဆိုပါတယ
် I believe to my core that there's only one right way to do this jobjob. And that is with strict
ဒီတော့ငေါထန်းဆောင်ဖို့မှန်ကန်တဲ့နည်းလမ်းတစ်ခုပဲရှိရဲဆိုတော့ကျွန်တော်ခိုင်မာယုံကြည်ထားပါတယ်။အဲ့ဒါကတော့လုံးဝတိကျလွတ်လပ်ရမယ်။စည်းကမ်းအတိုင်းအတိအကျလုပ်ရမယ်။အခြေခံဥပဒေပေါ်သစ္စာရှိရမယ်။တရားဥပဒေပေါ်သစ္စာရှိရမယ်။ဒီဖွဲ့ရဲ့လုံထုံးလုံးကြီးပေါ်သစ္စာရှိရပါမယ်။ကြောက်မနေပဲမျက်နှာသာမပေးပဲ။ဒါပြင်ပါတီဆွဲနိုင်ငံရေးရဘလူဩဇာလွှမ်းမိုးမှုမျိုးကိုမဆိုထက်မထွက်ပဲလှုပ်ဆောင်ရပါမယ်။
ရောက်ရောက်ပေါ်ရာဇဝတ်ကြောင်းအရတရားဥပဒေနဲ့အညီစုံစမ်းစစ်ဆေးအရေးယူမဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာသမရအိမ်ပြူတော်အနေနဲ့ဘယ်လိုအခန်းကဏ္ဍကနေမှပါဝင်ဖို့မသင့်တဲ့အကြောင်းလဲမစ္စတာရီကပြောပါတယ်သူအနေနဲ့အချက်လက်တွေကညွှန်ပြတဲ့နောက်ကိုပဲလိုက်သွားမှာဖြစ်ပြီး FBI ရဲ့စုံစမ်းစစ်ဆေးမှုတစ်ခုခုကိုဆက်မလုပ်ဖို့ဘယ်သူကမှသူ့ကိုဖိအားပေးလို့ရမှာမဟုတ်ဘူးလို့ဆိုပါတယ
် There isn't a person on this planet whose lobbying or influence could convince me
ကျွန်တော်ကြာဒီဆောက်ပြင်ဆင်ထားပြီးလုံတင်လုံထိုက်တဲ့စုံစမ်းစစ်ဆေးမှုတစ်ခုကိုဆက်မလုပ်ဖို့ဒါမှမဟုတ်စွန့်လွှတ်လိုက်ဖို့စီယုံလုံစော်တဲ့လုံရက်ဒါမှမဟုတ်ဩဇာလွှမ်းမိုးမှုနဲ့ဒီကဘာအမှားဘသူမှကျွန်တော်ကိုဆွဲဆောင်နိုင်မှာမဟုတ်ပါဘူ
း FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ကိုအထူးစုံစမ်းစစ်ဆေးသူအဖြစ်မေလမှာတာဝန်ပေးခန့်အပ်ပြီး FBI နဲ့အတူလက်ရှိမှာစုံစမ်းစစ်ဆေးမှုတစ်ခုလုပ်နေတာရှိပါတယ်အဲ့ဒါကတော့ပြီးခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump အသာစီးရအောင်ရုရှားကဝင်နှောက်ခဲ့တယ်ဆိုတဲ့ဆွဆဲချက်တွေအပေါ်စုံစမ်းစစ်ဆေးနေတာပါဒီစုံစမ်းစစ်ဆေးမှုအပေါ်သမ္မတထရမ့်ကနိုင်ငံရေးသမိုင်းမှာအကြီးမားဆုံးရည်ရွယ်ချက်ရှိရှိပြတ်မှတ်ထားစုံစမ်းစစ်ဆေးမှုအဖြစ်သိမကြသေးခင်ကပဲပြောထားတာပါဒါနဲ့ပတ်သက်ပြီးသူ့ရဲ့သဘောထားကို Republican ထက်လွတ်တော်မှတ် Lindsey Graham ကတခါတလေလေမြည်တဲ့အခါ Christopher Ray က
I do not consider Director Mueller to be on a witch hunt
ညံကြဲမှုမူလဟာယူအကျက်နဲ့ပြစ်မှတ်ထားစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ကျွန်တော်မယူဆပါဘူး
။ယူကော့ဘွဲမှာမစ္စတာထရမ့်အနေနဲ့ရဖို့အတွက်သူ့ရဲ့ယူကော့ဘွဲမဲဆက်စည်းရုံးအဖွဲ့တွေကလူတွေဟာရုရှားတာဝန်ရှိသူတွေနဲ့ပေါင်းပြီးကြံစီလို့ဆောင်တာတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်စုံစမ်းစစ်ဆေးမှုမျိုးစုံကိုမစ္စတာထရမ့်မြင်ဆိုင်နေရတာလာတော်ကြာနေပါပြီ။၄နာရီနီးပါးကြာတဲ့ဒီဆန်းစစ်ဂျာနာပွဲအတွင်းတရားရေးကော်မတီဝင်ထက်လွတ်တော်အမတ်တွေကအကြောင်းအရာမျိုးစုံနဲ့ပတ်သက်ပြီးရေးရဲ့သဘောထားတွေကိုမေးမြန်းခဲ့ကြတာပါ။အရင်က FBI ညွှန်ကြားရေးမှူး James Comey ကိုသမ္မတ Trump ကထုတ်ပြစ်လိုက်ပြီးတဲ့နောက် Christopher Ray ကိုအစားထိုးခန့်ထားဖို့အမည်စရင်းတင်သွင်းထားတာဖြစ်ပါရယ်ခင်ဗျာ
။ကိုကျော်ကျော်သိန်းတင်ပြခဲ့တာပါ။အခုတစ်ခါမှလည်း Washington DC ကနောက်ထပ်ကြားနာပွဲတစ်ရက်ကိုတင်ပြခြင်းပါတယ်။ အာရှပစိဖိတ်ဒေသတွင်အမေရိကန်ပြည်ထောင်စုရဲ့ဥဆောင်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေမှာအမေရိကန်ရဲ့ဒီမိုကရေစီရေးနဲ့လူ့အခွင့်အရေးထောက်ခံအားပေးမှုအပေါ်လေ့လာသုံးသပ်တဲ့အထက်လွှတ်တော်ဂျာနာစစ်ဆေးပွဲကိုဗိုလ်ဒုနေကကျင်းပခဲ့ပါတယ်ကျန်းမာစစ်ဆေးပွဲမှာထွက်ဆိုသူ3ဦးရှိပြီးတော့အဲ့ဒီတည်းမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဟောင်းဒက်ရစ်မေချယ်လည်းပါဝင်တာဖြစ်ပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြပါမယ
်အမေရိကန်အထက်လွှတ်တော်မှာမနေ့ကကျင်းပတဲ့ကျန်းမာပွဲအစမှာမက်ဆာချူးဆက်ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ်အက်ဒ်မာကီကမြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးအခြေအနေနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ
် Myanmar with strong US support has made extraordinary progress.In overcoming decades,
Atelo Dr. Amma Ed Maki ပြောသွားတာကတော့မြန်မာနိုင်ငံဟာအာဏာရှင်စနစ်အောက်မှာဆယ်စုနှစ်ပေါင်းများစွာရှိနေခဲ့ရာကမကြာသေးခင်နှစ်ပိုင်းအတွင်းအမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့ကြီးမားတဲ့ပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နိုင်ခဲ့ပေမဲ့လက်ရှိအချိန်မှာလှုပ်ဆောင်ဆဲပြုပြင်ပြောင်းလဲမှုတွေအောင်မြင်မလားဒါမှမဟုတ်ကြဆုံးခြင်းနဲ့ရင်ဆိုင်ရမလားဆိုတဲ့လမ်းဆောင်လမ်းကွာကိုရောက်နေတယ်လို့ပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံအပါအဝင်မြောက်ကိုရီးယားထိုင်ဝမ်ဗီယက်နမ်အင်ဒိုနီးရှားနဲ့တရုတ်နိုင်ငံအရေးကိစ္စတွေကိုဆွေးနွေးကြတာမှာမြန်မာနိုင်ငံဆိုင်ရာတာမကြီးဟောင်းလည်းဖြစ်လက်ရှိမှာ USIP အမေရိကန်ငြိမ်းချမ်းရေးအင်စတီကျူကအာရှရေးရာဌာနရဲ့အကြံပေးအဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်တဲ့ Derek Michel အမေရိကန်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကအရှိတောင်အာရှရေးရာအစီအစဉ်ရဲ့အကြီးအကျယ်အကြံပေးနဲ့လက်ထောက်ညွှန်ကြားမှုတာဝန်တွေကိုပူးတွဲထမ်းဆောင်နေသူ Marie Hibbert နဲ့အမေရိကန်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကကိုရီးယားအရေးတာဝန်ခံရဲ့အကြံပေးအဖြစ်တာဝန်ထမ်းဆောင်နေသူရောဘတ်ကင်းတို့၃ဦးကထွက်ဆိုခဲ့ကြတာဖြစ်ပါတယ်။အထက်လွှတ်တော်ကျန်းမာပွဲအတွင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးအဖြစ်တာဝန်ထမ်းဆောင်ရင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်စဉ်ကိုလည်းကိုတိုင်ကြုံတွေ့ခဲ့ရသူဒက်ရစ်မစ်ရှဲထွက်ဆိုခဲ့တာပါ။မြန်မာနိုင်ငံအရေးကိုလက်ရှိအမေရိကန်အစိုးရကအာယုံဆိုင်မှုနည်းလာနေတာကြောင့်လက်ရှိလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲမှုတွေအရှိန်လျော့မသွားစေရေးအတွက်အာဖရိကတိုက်မှာလှုပ်ဆောင်ခဲ့တဲ့လျှက်စစ်မီးဖြန့်ဖြူးပေးခြင်းအပြင်ဒီမိုကရေစီပြုပြင်ပြောင်းလဲမှုကိုအရှိန်မြင့်လာအောင်လှုပ်ဆောင်ပေးတဲ့ဤကိုနမူနာယူပြီးမြန်မာနိုင်ငံမှာလှုပ်ဆောင်လို့ရနိုင်မရနိုင်ဆိုတာကိုစဉ်းစားနေကြောင်းယူတာပြည်နယ်ကရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ်ကိုရီစကော့ဂါနာကပြောဆိုတာမှာတာမကြီးဟောင်းဒက်ရစ်မစ်ရှဲကအခုလိုဖြေကြားခဲ့ပါတယ
် There is no doubt that they need to demonstrate that democracy delivers and electricity generation power is everything it affects education
democracy ဆိုတာတိုးတက်မှုကိုပြနိုင်ရမှာဖြစ်ပါတယ်လျှက်စစ်မီးဟာပညာရေးစိုက်ပျိုးရေးနဲ့အစိုးရကလှုပ်ဆောင်လိုတဲ့ဖွံ့ဖြိုးရေးအစီအစဉ်အလုံးနဲ့သက်ဆိုင်ပါတယ်အာဖရိကတိုက်မှာဘယ်လိုလုပ်ခဲ့တယ်ဆိုတာမသိတဲ့အတွက်အဲ့ဒီအတိုင်းမြန်မာပြည်မှာအလုပ်ဖြစ်မလားဆိုတာကိုကျွန်တော်မပြောနိုင်ပါဘူးမြန်မာနိုင်ငံဟာငြိမ်းချမ်းရေးတည်ဆောက်ဖို့ပြဿနာအခက်အခဲရှိနေပါတယ်ဒီငြိမ်းတဲ့ငြိမ်းချမ်းရေးကိုမရနိုင်သေးပါဘူးနေရာတော်များများရောက်ဖို့မလွယ်ကူပါဘူးမျိုးပြတွေကိုအလွယ်တကူသွားရောက်နိုင်ပေမဲ့နေစုံနယ်ပြားတွေကိုသွားဖို့အင်မတန်ခက်ခဲပါတယ်။မြန်မာနိုင်ငံရဲ့လက်ရှိလျှက်စစ်မီးဖြန့်ဖြူးရေးစနစ်ဟာအင်မတန်ဟောင်းနှွမ်းနေပါပြီ။လွန်ခဲ့တဲ့နှစ်ပေါင်း40လောက်ကတည်ဆောက်ထားတဲ့ generator တွေနဲ့လျှက်စစ်မီးကိုဖြန့်ချီပေးနေတာပါ။အဲ့လိုအခြေခံအစအဦးတွေကိုအမြန်ဆုံးပြင်ဆင်ဖို့လိုအပ်ပါတယ်။ကမ္ဘာ့ဘဏ်ကဒီကိစ္စအတွက်ကူညီနေပါတယ်။လျှက်စစ်မီးဖြန့်ချီရေးစနစ်ကိုဘယ်လိုပြုပြင်ပြောင်းလဲခြင်းလဲဆိုတာကတော့မြန်မာအစိုးရကပဲဆုံးဖြတ်ချက်ချအောင်မှာဖြစ်ပါတယ်။တကယ်လို့အမေရိကန်ကဗန္ဒာငွေပို့ထောက်ပံ့ပြီးကောင်းမွန်တဲ့စနစ်ကိုချပြပေးနိုင်မယ်ဆိုရင်တော့ကောင်းပါတယ်။ဒါပေမဲ့လည်းအဲ့လိုအကူအညီပေးမှုတွေဟာမြန်မာတွေဖြစ်စေချင်တဲ့ပုံစံမျိုးဖြစ်သင့်ပြီးကျွန်တော်တို့ကအတင်းကျပ်လှုပ်ဆောင်ခိုင်းတာမျိုးမဖြစ်သင့်ပါဘူး
။မြန်မာနိုင်ငံမှာလက်တလုံးအရေးကြီးလိုအပ်နေတာဟာငြိမ်းချမ်းရေးနဲ့လျှက်စစ်မီးဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အနိကအကြံပေးပုဂ္ဂိုလ်ရဲ့ပြောဆိုချက်ပေါ်အခြေခံပြီးယူတာပြည်နယ်ရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ်ကိုရီစကော့ဂါနာရဲ့ပြောဆိုချက်ကိုတာမကြီးဟောင်းဒက်ရစ်မစ်ရှဲကဖြေကြားခဲ့တာလည်းဖြစ်ပါတယ်။ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့ပြောကြတာမှာတော့သူတာမအဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ကာလအတွင်းမြန်မာနိုင်ငံအတွက်အမဲဆက်ကြီးဖြစ်ခဲ့ပြီးအဲ့ဒီကိစ္စနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုအခုလိုပြောကြားခဲ့ပါတယ
်။ And I think what I tried to suggest to everyone there is that it is not working for the country.The status quo and sustaining that situation is not only terrible for the Rohingya and affecting their reputation writ large in the international community, but more importantly, frankly, for them is that it is not helping them. It is setting the Rakhine people back, Rakhine state back.
လူလူကိုပဲအကြံပေးခဲ့တာကလက်ရှိအတိုင်းဆက်သွားရင် Rohingya အရေးဟာဘယ်သူ့အတွက်မှအကျိုးမရှိဘူးဆိုတာပါပဲ။အဲ့ဒီအခြေအနေဟာရိုဟင်ဂျာတွေအတွက်သာထိခိုက်စေတာမဟုတ်ဘဲနိုင်ငံတကာမှာလည်းမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုညှိနှိုင်းစေခဲ့ပါတယ်။အထူးသဖြင့်ရခိုင်လူမျိုးတွေရခိုင်ပြည်အရေးနဲ့မြန်မာတိုင်းနိုင်ငံလုံးအတွက်ပါဒီကိစ္စဟာဘယ်သူ့ကိုမှအကျိုးမပြုစေပါဘူး။ အခုဆိုရင်ဒီရက်ဆက်တဲ့လောက်ရတဲ့ကြောင့်ကဘာရဲ့အစိုးရဆုံးအစွန်ရောက်တွေရဲ့အာရုံစိုက်မှုကိုရရှိနေပြီးအစွန်ရောက်တွေရောက်နေကြတယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ
်သူရဲ့တာမအကြီးအတွေ့အကြုံအပေါ်အခြေခံပြီးမြန်မာနိုင်ငံအတွက်အမေရိကန်အနေနဲ့အကောင်းဆုံးဘယ်လိုအထောက်အကူပေးနိုင်မလဲဆိုတာကိုအခုလိုအကြံပေးခဲ့ပါတယ
် Challenge I always found in Burma was trying to measure what progress looked like how do we know if we're still on track but going slower or slowly or if things have gotten off track and that's something that it's an art
morning ma jano twet chong ya de adika ake san mu ga raw totat mu go belo tain ta am le so raw ba be totat mu ha nei kwe ni la da ma mho lan lwe ni da la so raw go belo ti nai ma le da ga le myanmar naingan ta ri ni ne tru a cho si bwa paw mu ti bi tain ta nai me pinya yet ba be da ba american pi daw su a ni ne ga raw myanmar naingan a chi kan lu dan za go swan yin myet tin pe bu တိုင်းသားအမျိုးမျိုးအတန်တွေပို့ပြီးထင်ရှားလာအောင်သတင်းအချက်လက်တွေကိုပိုရရှိစေဖို့လှုံ့ဆော်ပေးရမှာဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာသူတို့ရဲ့ကံကြမ္မာကိုသူတို့ဆုံးဖြတ်ရမှာဖြစ်ပါတယ်ကျွန်တော်တို့ရဲ့တာဝန်ကတော့သူတို့ရဲ့စွမ်းရည်ကိုမြင့်တင်ပေးဖို့ပါပဲ
ဒီကြားနာစစ်ဆေးပွဲအတွင်းအာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့ဥဆောင်မှုနဲ့ပတ်သက်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုဖော်ဆောင်နိုင်ရေးအတွက်အမေရိကန်နိုင်ငံရဲ့ဌာန USAID NED VOA RFA စတဲ့အဖွဲ့အစည်းတွေကိုလည်းလွတ်တော်အနေနဲ့ပြည်ဝထောက်ခံအားပေးဖို့ကိုလည်းတာမကြီးဟောင်းဒက်ရက်မစ်ရှဲကအကြံပြုခဲ့ပါတယ်ခင်ဗျာ
ကုဇုံဝင်းလိုင်ပြောပြခဲ့တာပါအခုတခါတော့မစ်ယန်ဟီးလီရဲ့ခီးစဉ်ကိုနားဆင်ရပါမယ်မြန်မာနိုင်ငံဝင်ရောက်ရှိနေတဲ့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီးလီဟာမနေ့တုန်းကစစ်တွေမြို့ဘူးတီရောင်နဲ့မောင်းတော်ကိုတွားရောက်ခဲ့ပါတယ်အဲ့ဒီမှာအုတ်ချုပ်ရေးတာဝန်ရှိသူတွေဒေသခံပြည်သူတွေနဲ့တွေ့ဆုံခဲ့တာပါအခုချိန်ထိတော့သူတို့သွားကျင်တဲ့နေရာတွေကိုဘာမှအကန့်အသတ်မရှိဘဲသွားနိုင်တယ်လို့ပြောဆိုပါတယ် VOA သတင်းတော်မန်မီခကသတင်းပေးပို့ထားတာပါ
လူအခွင့်အရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့အတွက်ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်မစ်ယန်ဟီလီဟာဒီကနေ့ရခိုင်ပြည်နယ်စစ်တွေနဲ့ဘူးတီတောင်မောင်တော်တို့ကိုရောက်ရှိနေတာပါ။သူမရဲ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောရေးဆိုခင်းရှိသူဦးရေးဝင်းကအခုလိုပြောပါတယ်
။စစ်တွေမှာတော့အဲဒီဒေတာအနာဘယ်နဲ့စစ်တွေပြည်နယ်အစိုးရနဲ့တွေ့တယ်။တွေ့ပြီးတော့ဒီညူဖာနဲ့တွေ့ပါတယ်ခင်ဗျာ။ပြီးတော့ကျွန်တော်တို့ကဘူးတီတောင်ရောက်နေပါတယ်။အခုရဲ့ဘူးတီတောင်ထောင်ထဲဝင်တဲ့ PDA ဆိုရဲ့အကျဉ်းသားတွေနဲ့တွေ့တယ်။ဦးရထောင်ကထောင်ပိုင်းနေတဲ့စကားပြောတာပေါ့နော်အထွေထူးတော့မရှိတာပါဘူးသူတွေ့တဲ့သူတွေနဲ့စကားပြောတာအလုံးပြည့်ပြည့်ဖြစ်ပါပဲ
ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာစစ်တွေမြို့မှာပြည်နယ်အစိုးရနဲ့တွေ့ဆုံခဲ့ပြီးနောက်မှာတော့ဘူးတီတောင်မြို့နယ်ကိုဆက်လက်ထွက်ခွာခဲ့တာပါကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့ဘူးတီတောင်မြို့နယ်မှာဘူးတီတောင်အကျဉ်းတောင်စခန်းကိုတွားရောက်ခဲ့ပြီးအောက်တိုဘာ9ရက်နေ့ဖြစ်စဉ်မှာအကြမ်းဖက်သမားတွေလို့တပ်မတ်ကဖမ်းဆီးခံရသူအချို့နဲ့တွားရောက်တွေ့ဆုံခဲ့ပါတယ်မစ်ယန်ဟီးလီအနေနဲ့ဒီကနေ့အကျဉ်းတော်တွင်တွေ့ဆုံခဲ့ရတဲ့ပတ်သက်လို့ဘူးတီတော်အကျဉ်းတော်စခန်းကတာဝန်ရှိသူတို့ကခုလိုပြောပြတာပါ
သူကဒီမှာဟိုအကျဉ်းတော်ရဲ့အကြောင်းလေးမေးတာပေါ့နော်အဓိကတော့ကိုတို့ဒီဘက်မှာဒီကနေ့ဖြစ်စဉ်ဖြစ်သွားရှိရတယ်ဒီကနေ့ဖြစ်စဉ်ဖြစ်သွားရရင်ဒီကနေ့ဖြစ်စဉ်မှာပါတဲ့အဖွဲ့တွေပေါ့တကြီးဒီထောင်မှာရှိတာပေါ့ဘောလဲဒီဟာဒီထောင်ပြောင်းသွားလားပါညာပေါ့ဟာမေးတာသူတွေ့ချင်တဲ့လူတွေတော့ကိုတို့ခေါ်တွေ့ပြီလားပေါ့စနာရောက်ကြမှာထင်တယ်အော်ဒီတော့မနေသူ့အသီးစားမယ်အခန်းလုံးပြီးတော့ပြေးတွေ့တယ
်လူခွင့်ရေးဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်မစ်စီယန်ဟီလီဟာညနေပိုင်းမှာတော့မောင်တော်မြို့နယ်ကိုဆက်လက်ထွက်ခွာသွားခဲ့ပါတယ်အထူးကိုယ်စားလှယ်စစ်တွေမြို့ကိုရောက်ရှိနေချိန်အတွင်းမှာတော့သူ့ကိုစန့်ကျင်ဆန္ဒပြသူတွေနဲ့ဂျုံခဲ့ရတယ်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးဝေးဝင်းကပြောပါတယ်ဆန္ဒပြသူတွေကကုလသမဂ္ဂအထူးကိုယ်စားလှယ်အလိုမရှိထွက်သွားဆိုတဲ့စိုင်းပုတ်တွေကိုကင်ဆောင်ပြီးဆန္ဒပြခဲ့ကြတာပါစစ်တွေမြို့ကန်တအုပ်ဖြစ်တဲ့ဦးတန်းထွန်းကတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရောက်ရှိလာတဲ့အပေါ်သူ့သဘောထားကိုခုလိုပြောဆိုသွားပါတယ်
။သူကအချင်းချင်းလာဘူးပြီလေ။ဒါပေမဲ့ခိုင်ဒီတက်ကောမြန်မာနိုင်ငံတက်ကောအပေါင်းလက္ခဏာဆောင်တဲ့ကြီးညာချက်တစ်ခါမှမတွေ့ရဘူးလေ။အခုလာရင်လည်းဒီတိုင်းပဲဖြစ်မှာပေါ့
။မစ်ယန်ဟီလီဟာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်အနေနဲ့လူ့အခွင့်အရေးအခြေအနေကိုစောင့်ကြည့်လေ့လာဖို့အတွက်တစ်နှစ်ကိုအနည်းဆုံးနှစ်ကြိမ်မြန်မာနိုင်ငံကိုလာရောက်တာမှာဒါဟာသူမရဲ့6ကြိမ်မြောက်မြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့အခောက်တွေတုန်းကတော့သူမသွားရောက်ဖို့စီစဉ်ထားတဲ့နေရာတော်တော်များများကိုလေ့လာခွင့်ရခဲ့ပါတယ်။ဒီတစ်ခေါက်မှာတော့ရခိုင်ပြည်နယ်အပြင်ရှမ်းပြည်နယ်အတွင်းနေရာချို့ကိုသွားရောက်လေ့လာဖို့ပြောဆိုထားပေမဲ့ဘလောက်အတိုင်းအတာတိအစိုးရကခွင့်ပြုမလဲဆိုတာကိုတော့မသိရသေးပါဘူး။မြန်မာနိုင်ငံအတွင်းနေရာတော်တော်များများမှာလုံခြုံရေးဆိုင်ရာစိုးရိမ်ရတဲ့အခြေအနေတွေမြင့်တက်နေတဲ့အတွက်ကြောင့်လူ့အခွင့်အရေးကိစ္စရပ်တွေအပေါ်မှာပါတက်ရောက်မှုရှိလာနိုင်တဲ့အပေါ်သူမအနေနဲ့အထူးစိုးရိမ်မကင်းဖြစ်ရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စစ်ယန်ဟီလီကပြောဆိုထားပါတယ်ရှင်
။ VOA သတင်းတော်မေခရဲ့သတင်းပေးပို့ချက်ပါ။ဒါနဲ့တစ်ဆက်တည်းမှာပဲအကြမ်းဖက်ပြည်ပကတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကပဂရီအခြေအနေတွေကိုလေ့လာသတင်းယူနိုင်မှုအတွက်အစိုးရရဲ့ဖိတ်ကြားချက်အရ VOA အပါဝင်ပြည်ပသတင်းမီဒီယာအဖွဲ့တွေဟာအခုဆိုရင်ရခိုင်ပြည်နယ်ကိုရောက်နေပါပြီ။ဒီအဖွဲ့တွေဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့ဘူးတီရောင်မောင်းတော်ဒေသတွေကိုတွားရောက်ကြမှာဖြစ်ပါတယ်။ဒီကနေ့မနေ့ဘယ်ဒေသတွေကိုတွားရောက်လေ့လာမှလဲလို့အဲ့ဒီခီးစဉ်မှာကိုတိုင်လိုက်ပါသတင်းယူနေတဲ့ VOA အဖွဲ့သားဒေါခင်မျိုးသက်ကိုအစောပိုင်းကပဲမေးမြန်းရမှာသူပြောပြတာကတော့
အခုဒီမနေ့ကတော့စစ်တရားနေပြီးတော့ဘူးတီတောင်ဘက်ကိုဟိုဟာနဲ့တင်းမောနဲ့သွားမယ်တင်းမောနဲ့သွားမယ်ဟိုနေ့လေဟိုတနင်္ဂနွေလောက်ဘူးတီတောင်ကိုရောက်မယ်ပြောပါတယ်အဲ့တော့လမ်းမှာဒီဟိုပေါ့နော်ဂျီလမ်းမှာသူတို့ငိုစီစဉ်ထားတဲ့ဥစ္စာကတော့ဒီတချောက်မှာဆိုလို့ရှင်ဟိုဖြီးကန်းပြင်လို့ပါလို့သွားပြီးတော့ပြမယ်နောက်ပြီးတော့သူကလုံးသူရင်းကိစ္စကြောင့်သူကကျိုးပြီးတော့တိတ်ပြီးတော့မတိစေကြအောင်။ဟိုကကျမတင်မောပေါ်ရောက်မှသူတို့ပြောလိုက်။အခု6နိုင်မှတင်မောတော့
ပြည်ပသတင်းမီဒီယာအဖွဲ့တွေဟာဒေသတာဝန်ရှိသူတွေဒေသခံတွေအပြင်ဒုက္ခသည်တွေကိုလည်းတွေးဆဖို့အစီအစဉ်ရှိကြောင်းသိရပါတယ်ခင်ဗျာ။အခုဒီခါတော့ထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံသားတွေရဲ့အခြေအနေကိုတင်ပြခြင်းပါတယ်။မြန်မာနိုင်ငံတောင်ပိုင်းဒဝယ်မြို့မှာနိုင်ငံကူးလက်မှတ်တွေလုပ်ပြီးထိုင်းနိုင်ငံတည်းပြန်ဝင်လာကြတဲ့မြန်မာရွှေ့ပြောင်းအလို့သမားတွေကိုတရားမဝင်နည်းနဲ့ပြန်ဝင်လာတာကြောင့်ဆိုပြီးတော့ထိုင်းနယ်စပ်ရနောင်းခရိုင်ခူတာဘူရီမြို့နယ်ပါချံလှီစိတ်မှာဒီရပိုင်းတဲ့ဖမ်းဆီးလိုက်ပြီးတော့ဇူလိုင်လ12ရက်နေ့တည်ချုပ်နှောင်ခဲ့ပါတယ်ဒီကြောင့်လည်းပတ်သက်လို့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပ
ါထိုင်းနိုင်ငံမှာအလို့လောက်ကိုင်းနေတဲ့ရွှေ့ပြောင်းမြန်မာအလို့သမားတွေနဲ့ပတ်သက်လို့တရားဝင်အလို့လောက်ခွင့်လက်မှတ်တွေကိုလောက်ကိုင်းနိုင်အောင်ထိုင်းလုံသမားဝန်ကြီးဌာနကနေဇူလိုင်လ6ရက်နေ့ကကြေညာချက်တစ်ခုထုတ်ပြန်ခဲ့ပါတယ်။ဒီနောက်မှာတော့ယာယီနိုင်ငံကူးလက်မှတ်ကုံဆုံးတော့မဲ့မြန်မာရှေ့ပြောင်းလုံသမား38ဦးဟာတနင်္လာရီတိုင်းဒဝယ်မြို့မှာတရားဝင်နိုင်ငံကူးလက်မှတ်လုပ်ပြီးအပြန်မှာနေဆက်ကနေတရားမဝင်ပြန်လာကြတဲ့အတွက်ဖမ်းဆီးခံခဲ့ရတာဖြစ်ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ်
။ဒီဘက်မှာ၄နှစ်ဗီဇာကုန်သွားတဲ့လုံသမားတွေ6နှစ်ဗီဇာကုန်သွားတဲ့လုံသမားတွေပြန်အောင်ပါကကန်ထားတဲ့အလို့သမားတွေသူတို့တွေကတန်ရုံမှာရှောင်းမယ်ဆိုလို့ရှိရင်လေးလကနေ6လထိကြာတယ်ကြာပြန်တော့လေခုတခါလဲဝင်နဲ့မျိုးလုံးစခင်ဖတ်တာဆိုပြီးတော့နောက်ထပ်3လလောက်ရှောင်းရတယ်အဲ့ဒါကြောင့်မို့လို့အလို့သမားတွေကမြန်ဆိုင်လွယ်ကူတဲ့ပွဲစားလိုင်းနဲ့နေပြီးတော့တရားမဝင်လိုင်းကြောင်းကနေပြီးတော့ပါချံအဲ့ဒီပါချံမြေရဲ့ချင်းမြောင်းတဲ့နေရာကနေပြီးတော့ဟိုကူရကူရပူရီအဲ့ဒီနေရာကနေပြီးတော့သူတို့ဟိုအထွက်အဝင်ဗီဇာတစုံတရာထူထတာမဟုတ်တဲ့အတွက်သူတို့ကဒီတရားဝင်နေဇက်ဖြတ်ကျော်မှုဒါပေါ်ကပုံမှန်ဆက်ဆောင်နေညှိနှိုင်းပြီးတော့သူတို့ဖန်ထားတာဖြစ်တယ
်။လုံသမားတွေဟာနိုင်ငံကူးလက်မှတ်လုပ်ပေးဖို့ဗီဇာလုပ်ပေးဖို့ကိစ္စတွေအားလုံးကိုဘူတုဒ္ဒနေပါတဲ့အတွက်ပွဲစားတွေကိုအခကျင်းွေပေးပြီးလုပ်ခိုင်းရတာပါ။မြန်မာနိုင်ငံမှာလည်းနိုင်ငံကူးလက်မှတ်အတွက်ကျပ်ငွေ3000လောက်ကုန်ကြခံပြီးနှစ်ပတ်နဲ့ရက်20လောက်အတွင်းမှာနိုင်ငံကူးလက်မှတ်ကိုလုပ်နိုင်ပြီမဲ့အလုပ်ပိတ်ရဲ့ကြာကြာမရတဲ့အလုပ်သမားတွေကတော့ရက်ရှည်ကြာစွာမဆောက်နိုင်တဲ့အတွက်ကျပ်ငွေ3000ကျော်ကနေ2000လောက်ထိပေးပြီးလုပ်ရတယ်ဆိုပြီးအလုပ်သမားတွေကဆိုပါတယ်အခုအလုပ်သမားတွေကတော့ကျပ်ငွေ3000ကျော်ပေးပြီးနိုင်ငံကူးလက်မှတ်တွေလုပ်လာကြသူများဖြစ်တယ်လို့ဆိုပါတယ်ထိုင်းနိုင်ငံအတွင်းနိုင်ငံသားရွှေ့ပြောင်းအလုပ်သမားများအတွက်ဥပဒေသေထွက်လာပြီးတဲ့နောက်မှာတော့အလုပ်သမားတွေအထောက်အထားတွေပြန်လုပ်နိုင်အောင်ရက်ပေါင်း180ဆိုင်းငံ့ပေးထားပါတယ်ဒီအတွက်မြန်မာလူသမားတွေဟာနေရက်ပြန်ပြီးနိုင်ငံကူးလက်မှတ်တွေပြန်လုပ်ကြတာပါအထောက်အထားမရှိသူတွေအားလုံးကတော့မြန်မာနိုင်ငံကိုပြန်ပြီးနိုင်ငံကူးလက်မှတ်တွေလုပ်ချင်တယ်ဆိုရင်တက်ဆိုင်ရာအလုပ်ကိုင်ရှာဖွေရုံးကိုဇူလိုင်လ24ရက်နေ့ကနေဩဂတ်လ9ရက်နေ့အထိ15ရက်အတွင်းမှာသတင်းပေးပို့ပြီးထောက်ခံစာယူသွားပြီးမြန်မာပြည်ကိုပြန်ပြီးတော့နိုင်ငံကူးလက်မှတ်တွေပြန်လုပ်နိုင်တယ်လို့ရေးသားထားပါတယ်နောက်တစ်နည်းကတော့မြန်မာပြည်ကိုမပြန်ဘဲနေထိုင်မယ်ဆိုရင်တော့မိသူမိဝါဖြစ်ကြောင်းအထောက်အထားစာအုပ်ဖြစ်တဲ့ CI စာအုပ်ကိုမြန်မာတန်ရုံးကခွင့်ပြုထားတဲ့နေရာ6ခုမှာတွားလုပ်ပြီးအလုပ်လုပ်ခွင့်လက်မှတ်ကိုတန်းပြီးတော့လုပ်နိုင်တယ်လို့ဖော်ပြထားပါတယ်။မြန်မာလူသမားတွေထဲမှာ၄နှစ်၆နှစ်ဗီဇာတက်တန်းကုန်ဆုံးတော့မဲ့အလုပ်သမားတွေလည်းရှိတာကြောင့်မြန်မာနိုင်ငံကိုပြန်ပြီးနိုင်ငံကူးလက်မှတ်တွေပြန်လုပ်ကြတာပါ။ထိုင်းနိုင်ငံထဲမှာပဲနိုင်ငံကူးလက်မှတ်လုပ်မယ်ဆိုရင်ထိုင်းဆိုရကသတ်မှတ်ထားတဲ့ရက်အတွင်းမှာပြီးစီအောင်လုပ်ဖို့ကအခက်အခဲတွေရှိနေပါတယ်။ဒီအတွက်ရန်ကုန်အပါအဝင်နေဆက်မြို့တွေမှာနိုင်ငံကူးလက်မှတ်တွေလုပ်ပေးနေတာကြောင့်နေရက်ပြန်ပြီးနိုင်ငံကူးလက်မှတ်ပြန်လုပ်ကြရင်းနဲ့ဒီလက်မှတ်တွေကင်ဆောင်ပြီးမှတရားမဝင်နိုင်ငံကနေဝင်လာတာကြောင့်ဖမ်းဆီးခံရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့ကြာသာပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ32 kHz 93.3 တုံညလိုင်းနူမီတာ40 kHz 943ညလိုင်းနူမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေတဲကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်မှာဖြစ်တယ်လို့သူယုံကြည်ရကဏ္ဍတင်ဆက်တဲ့ကမှာတော့
အဲ့ဒါချက်ပို့ပြော့အရေးကြီးတာကိုယ်အယူအဆနဲ့ကွဲပြားတဲ့အခါတခါတည်းမှာလုံးလုံးဆန့်ကျင်မှုရှိတဲ့အခြေအနေတွေ
ကိုစားနီရဲ့ဒီယုံကြည်ရတွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရအာဘော်နဲ့သတင်းဆောင်မတွေကိုကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်
Why Myanmar Suu Kyi has failed on media freedom မြန်မာနိုင်ငံရဲ့ခေါင်းဆောင်တော်ဆန်းစုကြည်ဘာကြောင့်မီဒီယာလွတ်လပ်ခွင့်ရှိအောင်မလုပ်နိုင်သလဲဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့ The Diplomat Internet ဆောင်မြင်လာမှာဆောင်းပါးရှင် Joshua Kalanzik ကဇူလိုင်လ17ရက်နေ့ကဖော်ပြထားပါတယ် NLD အစိုးရတက်လာခဲ့တာတနေ့ရှိသွားပြီဖြစ်ပြီးလက်တွေ့မှာလည်းဒေါက်ဆန်းစုကြည်ဟာအစိုးရဦးဆောင်သူတဦးဖြစ်နေဩဇာကြီးမားတယ်လို့ဆောင်းပါးကိုအစချီထားပါတယ်ဒေါက်ဆန်းစုကြည်အနေနဲ့တချို့မူဝါဒရေးရာကိစ္စတွေမှာဒီမိုကရေစီပြည့်ဝတဲ့နိုင်ငံတွေကခေါင်းဆောင်တွေလိုထိန်းချုပ်နိုင်တဲ့အနေအထားမရှိဘဲမြန်မာနိုင်ငံမှာစစ်တပ်ကအလွန်အင်အားအလွန်ကြီးမားတာကြောင့်စစ်တပ်နဲ့ပတ်သက်ပြီးဩဇာလွှမ်းမိုးမှုမရှိတဲ့ပုံစံမျိုးဆောင်းပါးရှင်ကရေးသားထားပါတယ်။ဒါပေမဲ့ဒေါက်ဆန်းစုကြည်အနေနဲ့တချို့မူဝါဒရေးရာကိစ္စတွေမှာအများကြီးဩဇာလွှမ်းမိုးနိုင်ပြီးတော့ဒီတဲကတစ်ခုကတော့မီဒီယာလွတ်လပ်ခွင့်ဖြစ်တယ်လို့ပြောပါတယ်။ကျင်းကားစစ်အစိုးရလက်ထက်ကတင်းကျပ်စွာထိန်းချုပ်ခံခဲ့ရတဲ့မီဒီယာတွေသူမကိုတိုက်ခိုက်ခဲ့တဲ့အစိုးရပိုင်းမီဒီယာတွေကိုအခုခါမှလွတ်လပ်တဲ့သတင်းမီဒီယာတွေဖြစ်အောင်လုပ်နိုင်ကြအောင်ဒါပေမဲ့ဒေါက်ဆန်းစုကြည်ဟာအဲ့ဒီလမ်းစဉ်ကိုမရွေးချယ်ဘူးလို့ဆိုပါတယ်ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာပြန်လည်ဆုပ်ယူသွားပြီးတော့သတင်းလွတ်လပ်ခွင့်ကိုတားဆီးတဲ့တည်ဆဲဥပဒေတွေကိုပြင်ဖို့မကြိုးစားတာကြောင့်ဦးသိန်းစိန်အစိုးရလက်ထက်နောက်ဆုံးနှစ်ကထက်ကိုအခြေအနေကပိုဆိုးနေတယ်လို့ပြောပါတယ်ဒီရက်ကတခုကတော့ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးဖြစ်တယ်လို့သတင်းသမားများကကွယ်ရေးအဖွဲ့ TPJ ကရှောင်းခရစ်ပင်ကပြောပါတယ်ဒေါက်ဆန်းစုကြည်အစိုးရတက်တန်းတနေ့အတွင်း66ကာကြီးနဲ့ဆွဲထားတဲ့အမှုဟာ55မှုလောက်ရှိတယ်လို့ပန်မြမအဖွဲ့ကပြောထားပြီးတော့ပြီးခဲ့တဲ့လကမတရားအသိဥပဒေနဲ့သတင်းသမား3ယောက်ဖမ်းဆီးခံလိုက်ရတဲ့ပတ်သက်ပြီးတော့လည်းဖော်ပြထားပါတယ်ဒါပြင် NLD ဆိုရဟာသတင်းယူပိုင်ခွင့်နဲ့ပတ်သက်ပြီးကန့်သတ်မှုတွေချမှတ်နေပြီးတော့အရင်အစိုးရနဲ့ပို့ပြီးတော့တူလာနေတယ်လို့ဆောင်းပါးရှင်ကအဆုံးသတ်ထားပါတယ်ခင်ဗျာ AOR online သတင်းစာမျက်နှာမှာတော့ Not the time to rock the boat လှုပ်လှုပ်ခတ်ခတ်ဖြစ်အောင်လုပ်ရမယ့်အချိန်မဟုတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးရှင်ကျော်ဖြူသားကဇူလိုင်လ12ရက်နေ့ကရေးသားထားပါတယ်ဒီမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမြန်မာစစ်တပ်အကြီးအကဲနဲ့ပတ်သက်ပြီးပြောထားတဲ့အပေါ်အစိုးရအနေနဲ့ဘယ်လိုအရေးယူမလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့သောင်းမရှင်ကအစချီရေးသားထားပါတယ်ဒီကိစ္စကစစ်တပ်နဲ့ဆက်ဆံရေးကောင်းဖို့ကြိုးစားနေတဲ့ NLD အစိုးရအတွက်တော့ကတိကောက်ဖြစ်စေတဲ့ကိစ္စဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကနိုင်ငံရေးကျင်းသားဟောင်းတွေပြန်လည်ထူထောင်ရေးအလို့ယုံဆွေးနွေးပွဲအတွက်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကရသားအုပ်ချုပ်ရေးတက်လာပြီမဲ့ရပ်ဖက်စစ်ဖက်ဆက်ဆံရေးဆိုတာဒီမိုကရေစီစနစ်မှာမရှိပါဘူးရသားအုပ်ချုပ်ရေးစနစ်ရဲ့အောက်မှာပဲစစ်ဖက်ဆိုတာရှိရမှာဖြစ်ပါတယ်။ဒါပေမဲ့ကာကွယ်ဦးစီးချုပ်ဆိုတာပရိုတိုကောအရညွှန်ကြားရေးမှူး level ပဲဖြစ်ပါတယ်လို့ပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ဘက်ကလိုအပ်တဲ့အရေးယူမှုတွေလှုံ့ဆော်ပေးဖို့မြန်မာအစိုးရထံကိုတင်ပြခဲ့ပါတယ်။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးမျှော်လင့်ချက်နဲ့စစ်တပ်နဲ့ဆက်ဆံရေးကောင်းအောင်လုပ်နေစဉ်အတွင်းအစိုးရနဲ့စစ်တပ်ကြားမှာဆက်ဆံရေးကိုထိခိုက်စေတယ်လို့ပြောထားပါတယ်။NLD ဆိုရရဲ့တည်ဝင်ထုတ်ပြန်ချက်အရကာကွယ်ရေးဦးစီးချုပ်ဟာနိုင်ငံတော်အစ်စ်မှာနံပါတ်8နေရာရှိတာဖြစ်ပြီးဦးဖြိုးမင်းသိန်းရဲ့ပြောကြားချက်ကမြန်မာစစ်တပ်ရဲ့အကြီးအကဲကိုအဆင့်38ကိုရောက်သွားစေတယ်လို့ဖော်ပြထားပါတယ်မြန်မာစစ်တပ်အကြီးအကဲဟာအစိုးရထဲမှာအဆင့်8ဆိုပေမဲ့လည်းသူဟာတခြားနိုင်ငံခေါင်းဆောင်တွေလိုပဲဖြစ်ပြီးတော့အစိုးရထဲကဘသူမှကာကွယ်ရေးဦးစီးချုပ်ကိုတိုက်ရိုက်ခန့်လို့မရပဲကာကွယ်ရေးဦးစီးချုပ်ကိုလည်းသူ့ရဲ့ရွေးချယ်မှုနဲ့ပဲခန့်အပ်နိုင်တယ်လို့ဆိုထားပါတယ်NLD ဆိုရရဲ့ညီမကြက်တွေဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ကိစ္စတွေဖြစ်လာဖို့အတွက်တပ်မတော်ရဲ့ပူးပေါင်းဆောင်ရွက်မှုကအရေးကြီးတာကြောင့်နောက်ထပ်အတားအဆီးတွေမဖြစ်အောင်လုပ်ဖို့လိုအပ်တယ်လို့လည်းဆောင်းဝါရှင်ကပြောထားပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့အငင်းပွားစရာပြောကြားချက်ကမြန်မာနိုင်ငံမှာ Sipa Yapa Sasan Yeha, Lowago, Tiga Makane, Gesa, Pinny Roma Pibido, Agulo Bioso Muga, Leshi, Chinego, Lolo Kaka, Pidozina, Nelu, Sama Shinga, Sonda Tabarak, yeah?
ဒီမနက်ကမှအစိုးရဝန်ထမ်းလိုလူတိများတဲ့နိုင်ငံဝန်ထမ်းတွေပြည်ပြောင်းလဲရဲ့အတွက်အချစ်ပြတ်ချစားမှုတွေဗဟိုချုပ်ကန်မှုတွေလျှော့ချမဲ့စီစဉ်တွေပါဝင်တဲ့မဟာပြူဟာတရက်ကိုချမှတ်ကျင်သုံးမှုအစိုးရကပြင်ဆင်နေပါတယ်။အစိုးရရန်နေရာမှာရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့
၃၈၅၅၅၄ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ်
VOA ဒိုင်ရိုက်လေးလိုင်းအစီအစဉ်မှာတော်ရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့မနက်ခင်းအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်းကပို့ချမှာဖြစ်ပါတယ်
ဒီဂရီမ် ਨੇ တင်ပြမယ် idiom အသုံးကတော့
shoot your mouth off
ဖြစ်ပါတယ်စာလုံးပေါင်းက SHOOT shoot ကပြစ်တာဒီနေရာမှာ shoot ကို OFF off ဆိုတဲ့ verb နဲ့တွဲပြီး shoot off ကတော့ပြစ်ထည့်လိုက်တာပေါ့ YOUR your ကသင်ဤ MOUTH mouth ကပါစဆိုတော့စကပိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပါဇက်ကန်ကြီးပြစ်ထည့်လိုက်တာပေါ့ပါဇက်ကန်ကြီးပြစ်ထည့်လိုက်တယ်ဆိုရင်ဘာတွေပြစ်နိုင်တယ်လဲဟုတ်ပါတယ်စကလုံးတွေထွက်လာတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်လေ idiom အဓိပ္ပာယ်ကစကားကိုပြောတင်တာတဲ့ပို့ပြီးပြောတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာဘန်းစကားမှာတော့အာချောင်းတာလေထွားတာစသဖြင့်အသုံးတွေလို့ဖြစ်ပါတယ်အများအားဖြင့်စကားဆိုတာဟာပြောတင်တာတဲ့ပို့ပြောရင်အမှားပါလိမ့်ရှိတာတို့ရရှိများလဲအသိဖြစ်ပါတယ်ဒါကြောင့်မို့ shoot your mouth off ကလေပြစ်တာလေထွားတာအာချောင်းတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥပမာကိုနားဆင်ကြကြရအောင်
John, don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall.
Johnny, mean stocks ma yini myonan lai da, ngwe dwi belaw ya lai de so le chang le lo ma thwa li ne. Stock ze dwi ha atet cha shi sme so da le min le ati ba lo de be ya ba de.
John, don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall.
Shoot
your mouth off.
American Indian တို့ English သင်ခန်းစာတွေကို view ရဲ့မနေ့ခင်တိုင်းမှာဒေါ်လာတန်ပို့ချပေးနေတာဖြစ်ပါတယ်အခုတော့ဦးကျော်စန်းသားရဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်ကြားမှာကဒီမြန်မာနိုင်ငံမှာ NLD အစိုးရနဲ့စစ်တပ်ကြားဆက်ဆံရေးခနော်ခနဲ့ဖြစ်နေတဲ့အတွက်ဒေါန်ဆန်းစုကြည်ဖို့အတူးတတိထားရှောင်လန်းနေရတယ်လို့မြန်မာအရေးကျွမ်းကျင်သူ American ပါမောက္ခ David Steinbach ကတုံ့သက်ပါတယ်ဒါဆိုရင်မြန်မာစစ်တပ်ဟာဒီမိုကရေစီပေါ်ဆောင်ရေးအတွက်
Professor Steinbach, Nemanang Democracy for Songy Sidaha, Amanda Gepubang Sangyan Nirelu Timalakna.
Democratization is a very loaded word. The military never agreed to democratization, they agreed to discipline.
Democracy for Songy Sura, Eminan Show Twitter Zagalomba. စစ်တပ်ဟာဒီမိုကရေစီပေါ်ဆောင်ရေးကိုဘယ်တော့မှသဘောမတူပါဘူးဒီမိုကရေစီပေါ့မြောက်အောင်မြင်ရေးကိုစည်းကမ်းနဲ့ထိန်းချုပ်ဖို့လိုလားပါတယ်ဒါကထူးကြပါတယ် တနည်းပြောရရင်ပြုပြင်ထားတဲ့ဒီမိုကရေစီပုံစံမျိုးပါလူအများကိုကိုယ်စားပြုတဲ့စနစ်ပါတိတ်ကောင်းပါတယ်အလုပ်ဖြစ်နေတယ်ဒါပေမဲ့ပြည်စုံတဲ့ဒီမိုကရေစီမဟုတ်ပါဘူးစစ်တပ်ကအရေးကြီးတဲ့ဝန်ကြီးဌာနတွေနဲ့အောက်ခြေအုပ်ချုပ်ရေးကိုချုပ်ကန့်ထားလို့ဖြစ်ပါတယ်ဆိုတော့အရသာတစ်ပိုင်းစစ်တပ်ပိုင်းအုပ်ချုပ်ရေးဖြစ်နေပါတယ
်ဒါကိုကောင်းတယ်ဆိုတော့ဒီမိုကရေစီနဲ့စစ်တပ်ဆိုတာကပြည်ထောင်စုတန်တန်ပါခင်ဗျအဲ့တော့ဒီဆင့်မြန်မှုကိုသဟဇာတ်ဖြစ်အောင်ပေါင်းစပ်နိုင်ပါမလား
Oh I didn't say it's harmonious This is the problem. I mean, there are a certain degree of tension between the civilians and the military.
သဟဇာနာဖြစ်တယ်လို့ကျွန်တော်မဆိုလိုပါဘူး။ဒါဟာပြဿနာပါ။တစ်ဖက်နဲ့တစ်ဖက်ကြားမှာတင်းမာမှုအတော်အသင့်ရှိပါတယ်။ဒါကထင်ရှားပါတယ်။ဒေါ်ဆန်းစုကြည်ဟာဒီနေရာမှာအတင်းဆောင်မဖြစ်ရအောင်အထူးသတိထားရှောင်လန်းနေရပါတယ်။ပွင့်လင်းသောလူအဖွဲ့အစည်းဖြစ်စေခြင်းနဲ့ဆန္ဒနဲ့စစ်တပ်နဲ့ပြည်လည်မှုရရှိရေးကြားမှာထိမ့်သိမ့်သိမ့်သိမ့်လုံနေပါတယ်။
ဒါမဲ့သူဟာစစ်တပ်ရဲ့လွတ်ရက်ကိုမဝေဖန်ဘူးဆိုပြီးတော့ဒါဟာအဓိကအဖြစ်အထူးသဖြင့်နိုင်ငံတကာသုံးသပ်သူတွေကပါဝေဖန်နေရတာဖြစ်ပါတယ်ခင်ဗျာ
That's just part of the problem that there is this she's got to balance it because she wants her administration to do something for the society as a whole
အဲ့ဒါကပြဿနာပါပဲသူကလူအဖွဲ့အစည်းတစ်ခုလုံးအတွက်တက်နိုင်သလောက်ကောင်းအောင်လုပ်ပေးခြင်းနဲ့ဒီမိုကရေစီလဲရှေ့ဆက်တိုးစေခြင်းနဲ့ဒါပေမဲ့ तू ကစစ်တပ်ကိုတိတ်ဝေဖန်နေရင်ဘာမှလုပ်နိုင်တော့မှာမဟုတ်ပါဘူးစစ်တပ်နဲ့ဆက်ဆံရေးကအစာကလေးကခဏခဏပါသူ့ကိုယ်သူနိုင်ငံတော်ရဲ့အတိုင်ပင်ခံလှုပ်လိုက်တာကိုစစ်တပ်ကတိတ်ကျေနပ်ခဲ့မှာမဟုတ်ပါဘူ
းနောက်တစ်ခုကနိုင်ငံတကာမီဒီယာတွေကဒေါအောင်ဆန်းစုကြည်ပေါ့ပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်မကြသေးမငါဆောင်းပါးတစ်ခုမှဆိုရင်ဒါဒေါအောင်ဆန်းစုကြည်ဟာသူသဖြင့်ဒီရိုဟင်ဂျာမွတ်စလင်တွေကိစ္စနဲ့ပတ်သက်ပြီးတော့မပြောတာဟာစည်းရဲပေါ့ကြောင်တယ်သူတို့ရေးထားတာတွေ့ရပါတယ်ဆိုတော့ဒီမီဒီယာတွေပေါ်ဆက်ကြီးဘယ်လိုမြင်လဲသူတို့ပြောတာဟာဗမ်လိုက်တဲ့ပြောကြချက်ကသူတို့မျိုးတာလော်ဘီလုပ်နေကြတာဘယ်လိုသုံးသပ်လို့ပါလဲ
There's a great deal of international concern for the Rohingya period this is very well known and there are a lot of myths on both sides about
ရိုဟင်ဂျာတွေအတွက်နိုင်ငံတကာကအထူးစိုးရိမ်ကြပါတယ်ဒါကသိထင်ရှားပါတယ်ရိုဟင်ဂျာရေးမှာတကယ်လက်တွေ့မကြပဲပြောနေတာနှစ်ဖက်စလုံးမှာရှိပါတယ်ဒါပေမဲ့ရိုဟင်ဂျာတွေဟာအရှိအာရှမှာအကြီးမားဆုံးအခက်အခဲကြုံနေရတဲ့သူတွေပါကဘာကသူတို့အပေါ်စာနာမှုတွေအများကြီးရှိပါတယ်ဒီနေရာမှာဒေါ်ဆန်းစုကြည်ကစစ်တပ်ရဲ့လှုပ်ရက်ကိုမဝေဖန်ပါဘူးအကြမ်းဖက်မှုကိုမလိုလားဘူးစန့်ကျင်တယ်လို့ပဲပြောပါတယ်ဒါကနိုင်ငံတကာအသံဝိုင်းကမကျေနပ်ပါဘူးနိုင်ငံတကာကဓာတ်ထက်အများကြီးပိုပြီးမျှော်လင့်နေကြတာပါပြည်တွင်းကလည်းအများကြီးမျှော်လင့်ထားပါတယ်ဒေါ်ဆန်းစုကြည်အဖို့ကြီးမားတဲ့ဘေးကျန်းနှံကျအခြေအနေပ
ါဆိုတော့ဒီကိစ္စမှာရှေ့လာလာဘယ်လိုမြင်ပါလဲ
Well the question will be whether the military really wants is willing to work on a peace process the minority
မြေစရာကစစ်တပ်ဟာတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကို2020မတိုင်ခင်ထိထိရောက်လှုပ်ချင်ရဲ့လားဆိုတဲ့ကိစ္စပါ2020ရွေးကောက်ပွဲအထိဒီတိုင်းပဲမျှော်ထားခြင်းသလားအဲ့ဒီအခါမှာဒေါ်ဆန်းစုကြည်ကအတန့်ရွယ်ကြောင့်ဆက်ပြီးရှင်ပြိုင်ဂျင်မရှင်ပြိုင်မယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီနေရာကိုစိတ်ဝင်စားတဲ့အရေးအယောင်တွေတွေ့နေရပါတယ်ကြန့်ခိုင်ဖွံ့ဖြိုးရေးကသူ့ကိုရွေးလာမလားမသိနိုင်ပါဘူးဒါကကျွန်တော်ခံမှန်းချက်ပ
ါပြီးခဲ့တဲ့ February 29ရက်နေ့ကစစ်အရာရှိရင်းနဲ့တည်ဆုံတဲ့နေရာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရွေးချယ်ခံအစိုးရဟာသူ့ပါတီမူဝါဒရည်မှန်းချက်အတိုင်းအကောင့်ထဲပေါ်နေတယ်ဒါမအောင်မြင်ပြည်သူကကြိုက်မှာမဟုတ်ဘူးဒီမိုကရေစီဟာထင်လောက်ရှိ ਉ မတူဘူးဖြစ်နေတယ်။သူတို့စစ်တပ်ကတော့လုံခြုံရေးသာမကဘူး။ဒါစစ်တော်သယံဇာတခိုးထုတ်တာကအစအကုန်လုံးကိုတောင်းယူထိန်းသိမ်းထားတယ်လို့ပြောတော့ပါတယ်။ဒါကိုတချို့ကသူဒီဒီမိုကရေစီအင်အားစုကိုပုတ်ခတ်ပြီးတော့စစ်တပ်ကိုသာထင်ရှင်းတန်းတင်ပြောနေတယ်ဆိုပြီးသုံးသပ်ကြပါတယ်။ဘယ်လိုသဘောပါလဲ
။ Well I think that is an oversimplification. I mean the military is let's say defending the country whatever although
ဒါတော့ဗျာနည်းနည်းခြေကားရရောက်ပါတယ်။စစ်တပ်ဆိုတာတိုင်းပြည်ကိုကာကွယ်ရမှာပါပဲပြည်တွင်းရံပဲရှိပါတယ်အခုပြည်ပအန်ဒီရဲ့တစုံတရာရှိတယ်လို့ကျွန်တော်မမြင်ပါဘူးဘယ်နိုင်ငံမှာဖြစ်ဖြစ်စစ်တပ်ဆိုတာတိုင်းပြည်အန်ဒီရဲ့ကိုကာကွယ်ရစမြဲပါမဆမ်းပါဘူး NLD ကသူ့မူဝါဒအတိုင်းလုပ်နေတယ်ဆိုတာလည်းကျွန်တော်မထင်ပါဘူး NLD မှာ ideology လို့ခေါ်တဲ့မူဝါဒသဘောတရားရယ်လို့ရှိတယ်မထင်ပါဘူးမြင်ရတာကတော့ခေါင်းဆောင်မှုကအရေးကြီးတာတွေကိုထိပ်ပိုင်းကအတင်းဆုံးဖြတ်ပြီးအောက်ခြေမှာတိတ်အေးချင်းမပြည့်တဲ့အပိုင်းကလက်တွေ့အကောင့်ထဲပုံနေရပါတယ်ဒါဟာအဓိကပြဿနာလို့ထင်ပါတယ်အုပ်ချုပ်ရေးပြဿနာပါခေါင်းဆောင်မှုပုံစံဟာအထက်အောက် top down ပုံစံဖြစ်နေပါတယ်သိမထိရောက်ပါဘူးစစ်တပ်ကပြောသလို NLD ဟာသူ့မူဝါဒအတိုင်းတကယ်လုပ်မယ်ဆိုရင် နောက်ဆက်ခံမဲ့လူငယ်တွေကိုဒေါန်ဆန်းစုကြည်ကစနစ်တကျပြောထောင်ပေးဖို့လိုအပ်ပါတယ်။ဒါပေမဲ့ဒီအုတ်ချုပ်ရေးထိရောက်အောင်မြင်မှုမရှိဘူးဆိုတဲ့ကိစ္စမှာတော့စစ်တပ်လည်းတောင်းဝန်မကင်းပါဘူး။အရေးကြီးတဲ့ဝန်ကြီးဌာနတွေအောက်ခြေတိအုတ်ချုပ်ရေးတွေကိုစစ်တပ်ကထိန်းချုပ်ထားတာပါ။ဒီဘက်မှာတိုးတက်မှုရှိအောင်သူတို့ကလုပ်ရမှာပါ။သူတို့မှတောင်းဝန်ရှိပါတယ်
။ဒီညမှာဒေါန်ဆန်းစုကြည်တို့ဘက်ကတော့မျိုးဆက်တဲ့ခေါင်းဆောင်တွေကိုပြုစုပြောထောင်တာမျိုးမရှိဘူး။တစ်ဖက်မှာစစ်တပ်ကတော့အစဉ်အဆက်ခေါင်းဆောင်မှုတွေအစဉ်အဆက်စနစ်တရားလုပ်ထားတယ်ဆိုတော့ဒီတိုင်းသာဆက်သွားရင်ဒီနိုင်ငံရေးအလားအလာဟာဒီမိုကရေစီရေးတဲ့စစ်တပ်ဘက်ကပို့ပြီးတော့လွှမ်းမိုးလာနိုင်တဲ့အခြေအနေဖြစ်လာနိုင်ပါလားခင်ဗျာ
No I don't think it's going towards militarization I think that all what you've seen now starting in 2011 but really
စစ်တပ်ကပို့ကြီးစိုးလာမယ်လို့တော့ကျွန်တော်မထင်ပါဘူးပြန်ကြည့်မယ်ဆိုရင်2017တုန်းကတည်းက2015မှာရှေ့တိုးလာတာတွေ့ရပါလိမ့်မယ်လူအဖွဲ့အစည်းဟာပုံမပွင့်လင်းလာတယ်စစ်တပ်ရဲ့ထိန်းချုပ်မှုမပါပဲတိုးတက်ထွန်းကားလာတဲ့လူတွေအဖွဲ့အစည်းတွေတွေ့လာရပါတယ်။ဒါပေမဲ့ကန့်သတ်ချက်တွေတော့ရှိနေသေးပါ။ဥပမာတိုင်းရင်းသားတွေ၊ခရီးယန်တွေ၊မွတ်စလင်တွေစစ်တပ်မှာဘုံဘူးကြီးအထက်အဆင့်ထိရောက်တာမတွေ့ရသေးပါဘူး။ဒါပေမဲ့စီးပွားရေးပညာရေး NGO နိုင်ငံရေးစတဲ့ဘက်တွေမှာပုံမပွင့်လင်းလာပါတယ်။ဒီဘက်မှာမျိုးဆက်သစ်တွေထိထိရောက်ဖြစ်လာချိန်စစ်တပ်နဲ့ဆက်ဆံရေးလည်းအသွင်ပြောင်းလာပါလိမ့်မယ်။အင်ဒိုနီးရှားမှာလည်းဒီလိုပဲဖြစ်ခဲ့တာပါ။လူအဖွဲ့အစည်းတရက်ကိုညာတွင်ချင်းပြောင်းလဲလို့မရပါဘူးအချိန်ယူရပါတယ
်ဒီညာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးနည်းနည်းပြန်တောက်ထင်ပါတယ်ဒီရိုဟင်ဂျာမွတ်စလင်ပြဿနာကြောင့်မြန်မာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာဘယ်လောက်ထိဆိုးဆိုးရွားရွားဖြစ်လာနိုင်တယ်လို့ထင်မိပါတယ
် Yes I think it will it is not a problem that will cause internal instability in other words it doesn't threaten the state
တိကျစေမယ်လို့ထင်ပါတယ်ဒီပြဿနာဟာပြည်တွင်းတည်ငြိမ်မှုကိုတော့မထိကျစေနိုင်ပါဘူးနိုင်ငံတော်ကိုချင်းချောင်းနိုင်တဲ့အခြေအနေတော့မဟုတ်ပါဘူးဒါပေမဲ့နိုင်ငံတော်ရဲ့ပုံရိပ်ကိုထိကျစေပါတယ
်နိုင်ငံတကာအထောက်ပံ့ကိုကောပဲလ
ား international reputation of the state I mean in other words as long as the government does not try and deal positively with the Rohingya
နိုင်ငံတကာပုံရိပ်ဂုဏ်သတင်းကိုဆိုလိုတာပါတနည်းပြောရရင်အစိုးရအနေနဲ့ဒီပြဿနာကိုအပြူသဘောနဲ့မဆောင်နိုင်ရင်ထိခိုက်နိုင်ပါတယ်။စာနာစိတ်နဲ့နိုင်ငံကအကူအညီတာဟာရိုဟင်ညာတွေကိုသာမကဗုဒ္ဓဘာသာဝင်ရခိုင်တွေအတွက်လည်းထိရောက်မှုရှိစေပါတယ်။စစ်တပ်ကဒါကိုဖြေရှင်းဖို့ကြိုးစားပါတယ်။ရိုဟင်ညာတွေကိုဖယ်ထုတ်ပြီးဖြေရှင်းလို့မရပါဘူး။ဒါဟာမြန်မာလူပောင်ရဲ့အစိတ်သင့်နေတဲ့ပြဿနာပါ။ကဘာတဝမ်းဖိနှိပ်ခံတွေကိုစာနာစိတ်ရှိသူတွေအတွက်စိတ်ပျက်စရာဖြစ်နေပါတယ်
။တကယ်တော့Professor Steinberg ခင်ဗျာဒီကိစ္စမှာပြည်သူအများစုကလည်းနိုင်ငံတကာနဲ့အမြင်မတူကြဘူးခင်ဗျာအဲ့တော့ Dong San Suu Kyi အနေနဲ့နိုင်ငံတကာအကြိုက်လိုက်ပြီးလှုပ်ဖို့ဆိုတာရောလက်တွေ့ကြပါရဲ့လား
Yeah it's very yes yeah, it is very difficult that's the problem she has not complained as far as I know about the military actions that took place
မမလေးဒါတိတ်ခက်ခဲပါလေသူရဲ့ပြဿနာကကျွန်တော်သိသလောက်စစ်တပ်ရဲ့လုပ်ရက်တွေကိုမွေးပါမအောင်ဝေဟင်ကရိုက်ထားတဲ့ပုံတွေအရာစစ်တပ်ကအလွန်အကျွံလှုပ်ထားပုံရပါတယ်။ဒါပေမဲ့စစ်တပ်နဲ့ဆက်ဆံရေးကအတင်းအဆောင်မခံနိုင်တော့သူကဘာမှမဝေဖန်နိုင်ဘူး။ဘေးကျန်နေကြပါပဲ။ကျွန်တော်တော့ထွက်ပေါက်မမြင်ဘူး။ဒီအခြေအနေကိုပြောင်းလဲဖို့မလွယ်ပါဘူး။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောသလိုစစ်တပ်ဟာပြည်တွင်းမှာတိတ်အရေးကြီးပါတယ်ဆိုတော့နောက်ဆုတ်မှလည်းမဟုတ်ပါဘူး။ NLD ဟာညှော်လင့်သလောက်တိတ်မလှုပ်ဆောင်နိုင်ဘူးလို့သူတို့ကမြင်ပါတယ်။တစ်ဖက်မှာ NLD ကစစ်တပ်ကိုမယုံပါဘူး။ပူပေါင်းဆောင်ရွက်မှုကလည်းအထူးသတိထားနေရတဲ့အဆင့်လို့ထင်ပါတယ်
။ဆိုရင်စစ်တပ်ဒီဒီမိုကရေစီဖော်ဆောင်ရတဲ့အဟံတာဖြစ်တယ်လို့ညီကုန်းဆွဲလို့ရမလားခင်ဗျာ
No there are stumbling blocks of all kinds. Military control down to the local level through the administration is a stumbling block. The type of management of the NLD and
မရပါဘူး။အဟံတာတွေအဖက်ဖက်မှာရှိနေပါတယ်။အုတ်ချိုးရီကိုအောက်ခြေတီစစ်တပ်ကထိန်းချုပ်ထားတာဟာအဟံတာဖြစ်နေပါတယ်အစိုးရအဖွဲ့ရဲ့စီမံခန့်ခွဲမှုပုံစံကလည်းအဟံတာတည့်ရပါပဲတိုင်းရင်းသားအင်အားစုတွေဖက်ဒရယ်ကိစ္စနဲ့ပတ်သက်ပြီးသဘောထားကွဲနေကြတာလေအဟံတာဖြစ်နေပါတယ်စစ်တပ်ကိုကြီးပဲတစ်ဖက်သက်အပြစ်ပြောလို့တော့မရပါဘူးဘက်ပေါင်းစုံကပူပေါင်းဆောင်ရွက်မှုမရှိကြရင်တော့ပြဿနာပြေလည်နိုင်မယ်လို့တော့ကျွန်တော်မထင်ပါဘူးဗျာ
ကျောဇန်သာတင်ဆက်သွားတဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။အခုတော့သူယုံကြည်အားကဏ္ဍအလှည့်ရောက်လာပါပြီ။ခုတစ်ပတ်မှာတော့အမေရိကန်ပညာရေးနဲ့ပတ်သက်လို့ကိုဇာနီရဲ့အမြင်တွေကိုနားဆင်ရပါမယ်။မမိုးဖြူစီစဉ်တင်ဆက်ထားတာပါ။
တူညီတဲ့ယုံကြည်ချက်တွေသဘောထားတွေကိုဆွေးနွေးညှိနှိုင်းအခြေခံနိုင်တဲ့အရေးချင်းဟာအရေးကြီးတယ်ဆိုတာပါပဲလူဖွဲ့စည်းအတွင်းမှာပုဂ္ဂလိကခံယူချက်ကြောင့်ပဲဖြစ်ဖြစ်ကိုယ်ခွေယုံကြည်မှုတလေထုံးစံအရာပဲဖြစ်ဖြစ်လူမှုစီးပွားရေးနောက်ခံအတွေ့အကြုံတွေကြောင့်ပဲဖြစ်ဖြစ်ဖွဲ့ပြတဲ့အမြင်တွေခံယူချက်တွေရှိတယ်ဆိုတာတွေ့ရပါတယ်အဲ့လိုမတူညီတဲ့ယုံကြည်ချက်ခံယူချက်တွေကိုဘယ်လိုမျိုးဆွေးနွေးညှိနှိုင်းပြီးတော့အောင်မြင်မှုရအောင်အခြေစားမယ်ဆိုတဲ့အချင်းဟာစိတ်ကိုအရေးကြီးပါတယ်ဒီနေရာမှာကျွန်တော်အခွင့်အရေးတော့ကျွန်တော်ဟူတဲ့ရောက်ပညာတင်ယူနေတဲ့တက္ကသိုလ်ကသင်ကြားသင်ယူမှုပုံစံတစ်ခုကိုဖျက်ပြချင်ပါတယ်ကျွန်တော်တို့အတန်းထဲမှာကျောင်းသား10ယောက်လောက်ပဲရှိပါတယ်ဆရာကနေပြီးတော့အပတ်စဉ်အားသာရပိုင်းဆိုင်ရာသဘောတရားပိုင်းဆိုင်ရာသိမွေ့နဲ့နဲ့တဲ့ကိစ္စရပ်တွေပြဿနာတွေကိုချပြပေးပြီးတော့ကျောင်းသားတွေကိုဝိုင်းဝန်းဖြေရှင်းတဲ့ပုံစံမျိုးနဲ့သင်ယူစီတာဖြစ်ပါတယ်အဲ့တော့ကျောင်းသားတွေကိုတူးချင်းလိုက်ပဲဖြစ်ဖြစ်ပုစုဖွဲ့တော့ပဲဖြစ်ဖြစ်ဘသူညီတဲ့ရှုတော်မျိုးမျိုးကနေပြတော့ရက်တည်သေးတယ်အပြန်အလှန်ဆွေးနွေးစီပါတယ်နောက်ဆုံးမှစုပေါင်းပြတော့အဖြေရှာစီပါတယ်ကျွန်တော်အဲ့ဒီနေရာမှာပါသွားတွေ့လဲဆိုတော့သူတို့ဒီအမေရိကန်ပြည်ထောင်စုမှာကျောင်းသားလူငယ်တွေကိုဘယ်လိုမျိုးလေ့ကျင့်ပြုစုပြောထောင်ပေးနေတယ်လဲဆိုတာပါပဲကိုယ့်ရဲ့ယုံကြည်ချက်ခံယူချက်တွေကိုပြောဆိုနိုင်အောင်ပြောဆိုရတဲ့အရေးချင်းတွေရှိလာအောင်ပထမဆုံးသူတို့လေ့ကျင့်ပေးတယ်အဲ့ဒီအရေးချင်းတွေကနေတစ်ဆင့်ပြောဆိုတဲ့အခါမှာအချက်လက်တွေ၊ဂိင်္ဂနန်းတွေ၊အထောက်အထားတွေနဲ့အများနာလည်လာအောင်လက်ခံနိုင်အောင်ပြောဆိုတင်ပြနိုင်တဲ့အရေးချင်းတွေသူတို့လေ့ကျင့်ပေးတယ်။အဲ့ဒါချက်ပို့ပြီးတော့အရေးကြီးတာကိုယ်အယူအဆနဲ့ကွဲပြားတဲ့အခါတစ်ခါတည်းမှာလုံးလုံးစန့်ကျင်မှုရှိတဲ့အခြေအနေတွေကိုကြုံတွေ့လာတဲ့အခါမျိုးမှာကိုယ်ဖြစ်ချင်တာတစ်ခုရဲ့ကြည့်လို့မရဘူး။ကိုယ်ရည်ရည်ချက်တစ်ခုရဲ့နဲ့ကိုပဲကြည့်လို့မရပါဘူး။ကိုယ့်ရဲ့သိပ်ဖွဲ့အဖွဲ့အစည်း၊ကျန်ပဲအဖွဲ့အစည်းဒါမှမဟုတ်လို့ရှိရင်ဆိုင်တင်ပေအဖွဲ့အစည်းနေရာကနေရည်တည်နေတဲ့ကျောင်းသားအတန်းပေါ်ရဲ့သဘောထားကဘလို့ရှိလဲသူတို့ရဲ့ခံယူချက်တွေကိုနားထောင်ပြီးတော့သုံးသပ်ဝေဖန်ဖိုင်းတာပြီးတုံ့ပြန်နိုင်တဲ့အခြေချင်းတွေရှိလာအောင်ဆရာကအခန်းထဲမှာစာသင်ခန်းထဲမှာလေ့ကျင့်ပြုစုပြုထောင်ပေးပါတယ်။ကိုယ်ရည်တည်ချက်နဲ့မတူတဲ့ကွဲပြားတဲ့လူတွေရဲ့အတန်တွေကိုကြားရတဲ့အခါမှာဘလိုမျိုးတုံ့ပြန်ရမလဲဘလိုမျိုးဆောင်ရွက်ရမလဲပေါ့။တစ်ရှိချင်းနဲ့ဒီကြားရုံကနေတစ်ဆင့်စိတ်ထားနားထောင်တက်လာတဲ့ဒီချင်းနေရပါတယ်အဲ့လိုနားထောင်ပေးမှုကနေတစ်ဆင့်အပြန်အလှန်ဆွေးနွေးပြီးတော့စုပေါင်းအခြေစားတဲ့အလေးထားလေးတွေကျွန်တော်တို့ရလာတယ်ဆိုတာတွေ့ရပါတယ်အခန်းထဲမှာဆရာပြောသလိုပါပဲအဲ့ဒီဒီချင်းနေကကျွန်တော်တို့စာသင်ခန်းထဲကနေထွက်ပြီးတော့ရက်တိဘဝတွေကိုရောက်တဲ့အခါခွဲပြားတဲ့သူ့အဖွဲ့အစည်းအတွင်းမှာရှင်းလင်းတဲ့အခါမှာအောင်မြင်မှုရဖို့အတွက်အရေးကြီးတယ်ဆိုတာပါပဲအဲ့ဒီဒီချင်းနေကိုကျွန်တော်တို့ပြုစုပြုထောင်ပေးနိုင်မှဒုတိယချင်းတစ်ပတ်ဖြစ်ဖြစ်ဒီမှာလူဖွဲ့စည်းတဲ့ဖြစ်ဖြစ်သဟာသာသာရှိဖို့အောင်မြင်မှုရဖို့အတွက် project ဖြစ်တယ်လို့ကျွန်တော်ထင်ပြီးပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါ VOA American တန်ကကြာသာပရိနိမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
မကြသေးခင်ကပဲဗီယက်နမ်နိုင်ငံမှာလူခွင့်ရေးတက်ကြွလှုပ်ရှားသူဘလော့ဂါနူရက်နော့နူခွန်ကိုထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။ညီချင်ရေးသမားဘလော့ဂါတဦးကိုအခုလိုပြစ်မှုစီရင်တဲ့အပေါ်အလွန်အမင်းစိုးရိမ်ပူပန်ကြောင့်အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရဟီတာနော်ရက်ကပြောပါတယ်။ဘလော့ဂါနူရက်နော့နူခွန်ကိုမှုမိခင်လို့လည်းလူသိများပြီးသူဟာအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကချီးမြှင့်တဲ့2019ခုနှစ်နိုင်ငံတကာအမျိုးသမီးတက်တီရှင်ဆုကိုမကြသေးခင်ကပဲလက်ခံရရှိထားခဲ့သူလည်းဖြစ်ပါတယ်။နူရက်နော့နူခွန်ကိုနိုင်ငံတော်ကိုစန့်ကျင်တဲ့ဝါရဖြန့်မှုပြစ်မှုဆိုင်ရာဥပဒေပုံမှန်88နဲ့2016ခုနှစ်အောက်တိုဘာလမှာဖမ်းဆီးထားခဲ့တာပါ။ဗီယက်နမ်မှာတက်ကြွလှုပ်ရှားသူတွေအစိုးရကိုဝေဖန်သူတွေကိုပုံမှန်88တုံးပြီးအပြစ်ပေးလေရှိကြောင်းလူခွင့်ရေးအဖွဲ့ HRW ကပြောပါတယ်။ New and Not New Khan ကမင်းမှမပြောရင်ဘသူပြောမလဲဆိုတဲ့စောင့်ဘုံနဲ့အတူ မြေယာသိမ်းဆီးတာတွေရတက်ဖွဲ့ဝင်တွေရဲ့အာဏာအလွဲသုံးမှုတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေပါဝင်လူမှုရေးနဲ့နိုင်ငံရေးဖြစ်ရပ်တွေကိုရေးသားခဲ့ပါတယ်။သူကအစိုးရနဲ့သဘောထားကွဲသူတွေကိုထောက်ခံပံ့ပိုးပြီး Tran Hoan Dwi Thok, Nguyen Ngoc Kia, Nguyen Huan Khot Hoan နဲ့အန်ပါဆန်လိုလည်းလူသိများတဲ့ Nguyen Hu Binh တို့အပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့လည်းလူသိရှင်ကြားစည်းရုံးရေးတွေလုပ်ပါတယ်။သူဟာ2010ခုနှစ်က HRW လူခွင့်ရေးဖွဲ့ကချီးမြှင့်တဲ့ Helmut Hammett ထောက်ပံ့ကြီးကိုလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်တဲ့စာရေးသူတစ်ယောက်အဖြစ်နဲ့ရရှိခဲ့ပြီးအယက်သားအခွင့်အရေးကာကွယ်သူများဖွဲ့ကလည်း2015ခုနှစ်ရဲ့အယက်သားအခွင့်အရေးကာကွယ်သူအဖြစ်ချီးမြှင့်ခဲ့ပါတယ်။ဖော်ပြခဲ့သမျှအားလုံးဟာလူမှုရေးနဲ့နိုင်ငံရေးဝန်ကြီးမှကြောက်ရွံ့မှုကင်းကင်းနဲ့နေနိုင်ဖို့သူ့ရဲ့စွမ်းဆောင်ချက်တွေပဲဖြစ်ပါတယ်လို့ HRW အဖွဲ့ကရေးသားဖော်ပြထားပါတယ်။ဘလော့ဂါနူးရင်နော့နူးခွင့်နဲ့တကွာတခြားယုံကြည်ချက်ကြောင့်အကျဉ်းချခံရသူအလုံးကိုပြန်လွှတ်ပေးဖို့နဲ့ဗီယက်နမ်ပြည်သားတဦးချင်းစီအနေနဲ့ပြစ်ဒဏ်ပေးခံရမှာကိုစိုးရိမ်ထိတ်လန့်နေရမလို့ပဲလွတ်လပ်စွာထုတ်ဖော်ခွင့်လွတ်လပ်စွာစီတံလှည့်လည်ခွင့်တွေကိုခွင့်ပြုပေးဖို့အမေရိကန်အစိုးရကဗီယက်နမ်အစိုးရကိုတောင်းဆိုပါတယ်။ကျမတို့ဟာလွန်ခဲ့တဲ့နှစ်အနည်းငယ်တွင်ဗီယက်နမ်နိုင်ငံမှာလူခွေရေးနဲ့ပတ်သက်လို့အပြုသဘောဆောင်တဲ့အဆင့်တချို့ကိုတွေ့ခဲ့ကြရပြီးပါပြီ။ဒါပေမဲ့2016ခုနှစ်အစောပိုင်းကစပြီးငင်းညမ်းစွာစန္ဒပြသူတွေကိုဖမ်းဆီးထောင်ချတာတွေတိုးလာတာကတော့အလွန်မင်းကိုစိတ်ကတိကအောင်ဖြစ်ရပါတယ်လို့ Miss Nuret ကပြောပါတယ်။လူခွင့်ရေးဆိုင်ရာတိုးတက်တဲ့ဖြစ်စဉ်တွေကနေအမေရိကန်ဗီယက်နမ်မိတ်ဖက်ဆက်ဆံရေးကိုအပြည့်အဝဆုံးပြည့်မြောက်စေနိုင်ပါလိမ့်မယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာတိုက်ကတဆင်စာရေးမယ်ဆိုရင်စာတိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေ 6:00 ခွဲကနေ 9:00 ထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဝင်မီတာ71.25တို့မှာဖမ်းယူနိုင်ပါအခုတော့သတင်းအကြီးညွတ်ကိုကိုကျော်ကျော်သိန်းပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတအင်ပြူရိုဟာဘာမှအာဏာချက်မရှိကောင်းကောင်းလည်ပတ်လို့ဆောင်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်ရုရှားဆွေရရှိနေလို့ဆိုသူနဲ့သူ့ရဲ့အကြီးဆုံးသားဖြစ်သူဒေါ်နယ်ထရမ့်ဂျူနီယာတို့ပြီးခဲ့တဲ့နှစ်ကတွေ့ဆုံခဲ့တယ်ဆိုတာပေါ်လာပြီးတဲ့နောက်အင်ဖြူရိုဟာရွရွတဲတဲဖြစ်နေတယ်ဆိုတဲ့အပြောတွေကိုသမ္မတထရမ့်ကတုံ့ပြန်ပြောဆိုတာပါအမေရိကန်ပြည်တော်စုဖက်ဒရယ်စုံစမ်းစစ်ဆေးရေးဘူရို FBI အနေနဲ့လုပ်ငန်းတာဝန်တွေကိုလှုပ်ဆောင်တဲ့နေရာမှာနိုင်ငံရေးဩဇာလွှမ်းမိုးမှုကနေကင်းရှင်းရမယ်ဆိုတဲ့အတိုင်းဆက်ပြီးလှုပ်ဆောင်သွားမယ်လို့ FBI အကြီးအကဲဖြစ်ခန့်ထားဖို့သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားသူကပြောပါတယ်ဒီထက်မှာ2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေအပေါ်အထူးစုံစမ်းစစ်ဆေးရေးမှုကစုံစမ်းစစ်ဆေးနေတာလဲပါဝင်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပြည်သစ်သမ္မတအီမန်နျူရယ်မက်ခရွန်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်ပါရီမျိုးတော်ကိုဗိုလ်ဒူးနေညကထွက်ခွာသွားပါပြီ။အရင်တုန်းကတော့မစ္စတာထရမ့်ကပါရီမျိုးတော်ဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရမှုတွေကြောင့်ဘေးကင်းလုံခြုံမှုမရှိတဲ့မျိုးတစ်မျိုးဆိုပြီးပြောခဲ့မှုပါတယ်။ပြည်သစ်သမ္မတမက်ခရွန်နဲ့သမ္မတထရမ့်တို့ဟာအကြမ်းဖက်ဝါဒတံမြန်နေမြင်းကိစ္စဆွေးနွေးကြမှာဖြစ်တယ်လို့ဒုတိယကမ္ဘာစစ်မှာအမေရိကန်တပ်ဖွဲ့တွေစပြီးပါဝင်တိုက်ခိုက်ခဲ့တဲ့နှစ်တရာပြည့်အထိမ်းအမှတ်ကဏ္ဍကိုလည်းတယောက်ဖို့ရှိပါတယ်။နိုင်ငံပေါင်း163နိုင်ငံကလူငယ်တွေပါဝင်ရှင်ပြန်ကြမဲ့ကမ္ဘာလုံးဆိုင်ရာဆက်ရုပ်ပြိုင်ပွဲမှာမြန်မာနိုင်ငံကလူငယ်9ဦးပါအဖွဲ့တစ်ဖွဲ့လာရောက်ရှင်ပြိုင်မှုရှိပါတယ်။အမေရိကန်ခြေစိုက် First Global ဆိုတဲ့အဖွဲ့ကကမ္ဘာကထာပြုပြီး Washington DC မြို့တော်က Durham Constitutional Hall မှာဇူလိုင်လ16ရက်နေ့ကနေ16ရက်နေ့ထိလုပ်မဲ့ပြိုင်ပွဲကိုမြန်မာလူငယ်9ဦးပါမြန်မာနိုင်ငံကိုစားပြုကိုယ်စားလှယ်အဖွဲ့လာပြီးတော့ရှင်ပြိုင်မှာပါ။လာမယ့်တနင်္ဂနွေနေ့ဇူလိုင်လ16ရက်နေ့မှာပုံပွဲကဏ္ဍလုပ်ပြီးဇူလိုင်18-18မှာပြိုင်ပွဲတွေကျင်းပမှာပါခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6:00-9:00ထိလိုင်းလိုမီတာ30.40 48.50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားအဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.